Welcome to the Voice of America in Burmese.
လာညကြပါရှင်ပြည်ဦးညမပိုင်းစီစဉ်ရဲ့2019ခုနှစ်စက်တင်ဘာလ3ရက်အင်္ဂါနေ့ညပိုင်း9နာရီနေ့ဆင်းလိုက်ဒီစီစဉ်ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေဆိုင်းတိုမီတာ1925 30နဲ့ပြည်ဦးရဲ့ Facebook စာမျက်နှာကနေတိုက်ထုတ်နေပါပြီ။ဒီမှာနောက်လာပါအခုညပိုင်းစီစဉ်ရဲ့တာဝန်ယူပေးဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်အောင်မဒီညဘက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ။ဒီကနေ့အင်္ဂါနေ့မှာတော့ဒီBahamas တွင်းစုတွေမှာတိုက်ခတ်နေတဲ့ Dorian Hurricane မုန်တိုင်းဟာ American ပြည်အောင်စု Florida ပြည်နယ်သက်စီရွေးရှားလာနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ရခိုင်ပြည်နယ်ချင်းပြည်နယ်တွေမှာတိုက်ပွဲတွေဆဖြစ်ပွားခြင်းကဆလို့အစိုးရစစ်တပ်ကဒီဖမ်းဆီးထိန်းသိမ်းထားတာတွေနောက်ဒီလိုဖမ်းဆီးထိန်းသိမ်းထားခြင်းမှာတည်ဆုံမှုတွေနဲ့ပတ်သက်လို့အလွန်ဆိုးရင်ကြောင်းလူခွင့်ရေးဆိုင်ရာကျွမ်းကျင်သူကုလရာရှိတွေကပြောကြားလိုက်ပါတယ်ဒီလိုထိတ်ကဲရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်ရှေ့ကန်ပြည်နယ်ကြောက်တော်ဖက်မှာမြန်မာစစ်တပ်လုံခြုံရေးစစ်ကြောင်းဘုံခွဲတိုက်ခိုက်ရလို့နှစ်ဖက်အပြန်အလှန်စိုက်ပွဲဖြစ်ပွားတဲ့အချိန်တွေမှာကတော့
ဒီရက်တည်းကအကျိုးပဲလေ။တော့ဖြစ်ပြီးတော့လည်းဟောလာကျော်လာမှန်လို့ပြောတယ်။အဲ့ဒီမှန်တဲ့ကျော်လာတွေကမိန်းမလည်းလို့ယောက်ျားတွေမှန်အဲ့ယောက်ျားတွေကအေးပဲ
။တမတော်ပြောခွင့်ရဘုံမူကြီးဝင်းစောဦးပြောတော်တာပါ။ပြည်စုံကတော့မကြခင်ကြမှာပါ။ဒါဖြင့်2008အခြေခံဥပဒေပြင်ဆင်ရေး45ဦးကော်မတီထက်ကနေကော်မတီဝင်အုပ်ထပ်ပြီးတော့နှုတ်ထွက်တဲ့သတင်း။ထိုင်းမြန်မာနယ်စပ်တပ်ခရိုင်ထဲမှာတရားမဝင်နေထိုင်တဲ့မြန်မာနိုင်ငံသား80အဖမ်းခံရတဲ့သတင်းနဲ့တရုတ်ခီးသွားတွေအများဆုံးလာနေတဲ့0ဒေါ်လာခီးသွားလုပ်ငန်းပေါ်အမြင်တွေကိုထုတ်လွှင့်သွားမှာပါ။ဒုတိယပိုင်းနောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းဆရာနဲ့တိုက်နေတဲ့ဆွေးနွေးကံကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်သတင်းတွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကအရင်ဆုံးပြောပြပေးပါဦး
။ Dorian Atlantic Hurricane မုန်တိုင်းဟာ Grand Bahama Island ကျွန်းမြောက်ပိုင်းမှာအင်အားကောင်းကောင်းနဲ့ဆက်ပြီးတော့တိုက်ခတ်နေတာကြောင့် Bahama ကျွန်းစုမှာနေထိုင်သူတွေဟာဒီမုန်တိုင်းတိုင်းကိုအပြင်းထန်ခံနေရပါတယ်။မုန်တိုင်းကြောင့်လေပြင်းတွေတိုက်ခတ်ပြီးတော့မိုးကြီးကျယ်ရွာသွန်းတာကြောင့်ရေကြီးရေလျှံတာတွေလည်းဖြစ်နေပါဗျ။ကျွန်းစုတွေမှာတင်းငုံနေနေညဘက်စတင်တိုက်ခတ်ခဲ့တဲ့မုန်တိုင်းဟာတင်းလာနေတင်းလုံးထိခက်ပြေးပြေးသာရွေရှားတိုက်ခတ်နေတာပါ။ဒီကနေ့အင်္ဂါနေ့မှာတော့မုန်တိုင်းဟာအမေရိကန်ပြည်အောင်စု Florida ပြည်နယ်သက်စီရွေရှားတိုက်ခတ်နိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါဗျ။ဒီဒေသမှာနေထိုင်ကြသူတွေကေဆယ်ရေးသမားတွေအတွက်စုတောင်းပေးဖို့ကိုဒေသဒီဘာဟာမားဝန်ကြီးချုပ် Hubert Minnis ကပြောကြားထားပါဗျ။ဒီတနင်္လာနေ့သတင်းတောက်တင်တွေ့ဆုံနာမှာအဘဂိုအိုင်လန်မှာလူ9ဦးသေဆုံးကြောင်းလဲသူကအတည်ပြုပြောပါရယ် Grand Bahama ကျွန်းကဒေသခံတွေမုန်တိုင်းဆဲသွားတဲ့အထိအိမ်ထဲမှာနေကြဖို့လဲသူကတိုက်တွန်းပါရယ် American Hurricane မုန်တိုင်းစန္ဒာကတော့ Dorian မုန်တိုင်းဟာပြင်းအားအဆင့်5အားကောင်းဆုံးအနေထားကနေအဆင့်4ထိရော့ကျသွားပေမဲ့အင်္ဂါနေ့မနက်ပိုင်းထိ၄တိုင်လုံးပြင်းအားတနာရီကို195ကီလိုမီတာနှုန်းထိတိုက်ခတ်နေတယ်လို့ဆိုပါရယ်မုန်တိုင်းဟာအင်္ဂါနေ့နောက်ပိုင်းမှာ Florida ရှေ့ဘက်ကန်ယူရန်ကိုတိုက်ခတ်နိုင်ပြီးဗိုလ်တဟုနဲ့ကြာသပတေးနေ့မှာတော့ Georgia နဲ့ South Carolina ပြည်နယ်တွေကိုဝင်ရောက်နိုင်တယ်လို့ခန့်မှန်းထားတာကြောင့်အဲဒီဒေသကန်တွေကိုအနာပိုင်တွေကပြောင်းရွှေ့ပေးနေပါတယ်။ American သမ္မတ Donald Trump ကလည်းမုန်တိုင်းသတိပေးချက်တွေကိုတီတာမှရေးသားနေတယ်လို့မုန်တိုင်းဝင်ရောက်မဲ့ Georgia တောင်နဲ့မြောက် Carolina ပြည်နယ်အုပ်ချုပ်ရေးမှုတွေနဲ့တွေ့ဆုံပြီးတော့ကယ်ဆယ်ရေးအစီအစဉ်တွေအတွက်တိုင်ပင်ဆွေးနွေးခဲ့ပါတယ်။
အီရန်သမ္မတဟက်ဆန်ရူဟာနီကအမေရိကန်နဲ့နှစ်ဖက်မဆွေးနွေးနိုင်ဘူးလို့ဒီနေ့ညင်းလိုက်ပါတယ်။အီရန်လွှတ်တော်မှာမေကုံးတရားမှာသမ္မတရူဟာနီကအမေရိကန်နဲ့ညှိနှိုင်းဆွေးနွေးပွဲတွေပြန်ဖြစ်နိုင်ဖို့တခုတည်းသောအနည်းလမ်းကအမေရိကန်ဘက်ကနေအီရန်ပေါ်ပိတ်ဆို့တခတ်ထားမှုတွေကိုရုပ်သိမ်းပေးဖို့သာဖြစ်တယ်လို့ဆိုလိုက်ပါတယ်။ဒါပြင်သမ္မတရူဟာနီကဆက်ပြီးအခုလိုညှိနှိုင်းဆွေးနွေးပွဲမှာ2015ခုနှစ်ကချုပ်ဆိုခဲ့တဲ့နိုင်ငံတကာနျူကလ িয়ার စာချုပ်မှာလက်မှတ်ထိုးခဲ့တဲ့တခြားနိုင်ငံတွေလည်းဝိုင်းပါဖို့လိုနေတယ်လို့ဆိုပါတယ်။တကယ်တော့ပြည်ထောင်တရုတ်ပြင်သစ်ရုရှားဂျာမနီနဲ့ဥရောပသမဂ္ဂတို့ပါပါဝင်လက်မှတ်ထိုးခဲ့တဲ့ဒီအီရန်ရဲ့နျူကလ িয়ার သဘောတူထားချက်တွေပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဘက်ကပြင်းပြင်းထန်ထန်ဝေဖန်ပြီးမနစ်ကနှုတ်ထွက်ခဲ့တာပါ။ပြီးခဲ့တဲ့ပတ်တုန်းကတော့သမ္မတထရမ့်ကသမ္မတရူဟာနီနဲ့တွေ့ဆုံဖို့အလားအလာကောင်းတွေရှိလာတာမို့သူ့ဘက်ကလည်းလမ်းဖွင့်ထားတယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့သမ္မတထရမ့်ဘက်က2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ထက်ပိုပြီးသဘောတူညီချက်အသစ်တစ်ခုရကျင်လာမှာအီရန်နျူကလ িয়ার လုပ်ငန်းတွေကိုထိန်းချုပ်တာအပြင်မစ်ဆိုင်းထုံးဆက်သတ်မှုကိုပါတားမြစ်ဖို့ထပ်ထည့်ခြင်းနေပါတယ်ခင်ဗ
ျ။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကသူ့ရဲ့ဥရောပသမဂ္ဂကခွဋ်တရေးမဟာဗျူဟာကိုပါလီမန်ကလက်မှတ်ခံပေးပြချမယ်ဆိုရင်လာမယ့်အောက်တိုဘာ14ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့တောင်းဆိုကောင်းတောင်းဆိုလိမ့်မယ်ဆိုပြီးတော့ထိတ်တန့် British အရာရှိတယောက်ကပြောပါတယ်ဥရောပသမဂ္ဂနဲ့သဘောတူညီချက်မရဘဲပြည်တင်ခွဲထက်မယ်ဆိုရင်ခွဲထက်ရေးအစီအစဉ်ကိုဆိုင်းထားဖို့ဝန်ကြီးချုပ်ကိုဖိအားပေးဂျွန်ဆန်ရဲ့ Conservative Party အဖွဲ့ဝင်တွေကိုယ်တိုင်အတိုက်ခံနေနဲ့ပေါင်းပြီးတော့လာမယ့်အင်္ဂါနေ့မှာမဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေပါတယ်။တကယ်လို့ရွေးကောက်ပွဲဆော့ပြီးတော့ကျင်းပဖို့တောင်းဆိုမယ်ဆိုရင်ပါလီမန်ရဲ့3ပုံ2ပုံအများစု သဘောတူညီချက်ရဖို့လိုအပ်ပါတယ်။တိုက်ခန့်လေးပါပါတီကတော့အော်တိုဘာ14ရက်နေ့ရွေးကောက်ပွဲကျင်းပမယ်ဆိုရင်သူတို့ဘက်ကသဘောချတဲ့အကြောင်းပြောဆိုထားပြီးဖြစ်ပါတယ်။56နှစ်အဖွဲ့ဝင်ဖြစ်ခဲ့တဲ့ဒီဗြိတိန်ရဲ့ပါဝင်မှုအဆုံးသက်ရေးခွဲထွက်ဖို့ဥရောပသမဂ္ဂနဲ့သဘောတူညီမှုရအောင်လုပ်နိုင်လိမ့်မယ်ဆိုပြီးဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကအစောပိုင်းမှာပြောထားတာပါ။ဒါပေမဲ့သဘောတူညီမှုမရရင်လည်းအော်တိုဘာ31ရက်နေ့ထွက်မယ်ဆိုတဲ့သတ်မှတ်ရအတိုင်းမဖြစ်ဖြစ်အောင်လုပ်မယ်ဆိုပြီးတော့လည်းသူကဖြည့်ဆွဲပြောဆိုထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာတနင်္လာနေ့နှောင်းမိုက်ကပတ်ကွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကထုတ်ပြလိုက်ပါတယ်။အမေရိကန်တာဝန်ရှိသူတွေကအာဖဂန်ကထောင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့တွေပြန်ဆုတ်ခွာရေးအစီအစဉ်တွေပါတဲ့အသေးစိတ်အချက်လက်တွေကိုအာဖဂန်သမ္မတအာရှက်ဂန်နီကိုပေးရပြီးနိုင်ပိုင်းကြာမှာပဲဒီပတ်ကွဲမှုဖြစ်ခဲ့တာပါ။ဒီပတ်ကွဲမှုဟာနိုင်ငံတကာဖွဲ့စည်းတွေဧကရာရရှိရာ Green Village ဝင်းအတွင်းမှာဖြစ်ခဲ့ပြီးလူ16ဦးထံမှနေသေဆုံးကတရားကြော်တရားရခဲ့ပါတယ်။နေအများပြားလည်းထိခိုက်ပျက်စီးခဲ့ပါတယ်။အစောပိုင်းတုန်းကတော့အမေရိကန်ရရှိတွေကသူတို့တပ်ဖွဲ့ဝင်တွေဆုတ်ခွာရေးအတွက်တာလီဘန်တွေနဲ့သဘောတူညီချက်မူကြမ်းတစ်ခုရတယ်လို့ပြောထားပြီးဒီသဘောတူချက်ကိုအတီးဖြစ်အောင်လက်မှတ်ရေးထိုးတဲ့နေ့ကနေ135ရက်အတွင်းအာဖဂန်မှာရှိတဲ့အမေရိကန်စစ်စခန်း5ခုကတပ်ဖွဲ့ဝင်တွေကိုထွက်ပြေးရမှာပါ။အပြန်အလှန်အနေနဲ့တာလီဘန်တွေကလည်းအယ်ကိုင်ဒါကျမ်းဖက်အဖွဲ့နဲ့လက်တွဲဖြိုချောင်းတရားဝင်ကြေညာပေးပြီးအာဖဂန်နစ္စတန်ဟာအမေရိကန်နဲ့မာမိတ်တွေကိုတိုက်ခိုက်မဲ့အကြက်ဖက်သမားတွေခုံအောင်ရာဒေတာမဖြစ်ဖို့အာမခံပေးရမှာပါ။အာဖဂန်ညီနိုင်မှုဇာမေခါလီဇက်ကတော့အမေရိကန်တပ်သား 9,000 ပြန်ဆုတ်ခွာဖို့ရှိနေတယ်လို့အာဖဂန်ကအကြီးဆုံးပုဂ္ဂလိကရုပ်သံဌာနတိုလူးနျူးစ်ကိုပြောခဲ့ပါတယ်။လက်ရှိမှာတော့အမေရိကန်စစ်သည် 14,000 လောက်ဟာအာဖဂန်မှာတပ်ဆွဲထားပြီးအသိပေးထားတဲ့အမေရိကန်စစ်စခန်း9ခုအထိရှိနေပါတယ်ခင်ဗျ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695 32 kHz 930052 kHz 5885တို့ကျင်းစနေတနင်္ဂနွေမှာ190 kHz 1595လေးပြောထုတ်လွှင့်ပေးပါရစေ
။အင်္ဂါညပဲသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။2018ခုဒီဇင်ဘာလကစပြီးတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားခဲ့ခြင်းကဆလို့အစိုးရစစ်တပ်ကပြင်ပနဲ့ဆက်ဆံဖြတ်တောက်ပြီးတော့ထိန်းသိမ်းမှုညှဉ်းပန်းနှိပ်စက်မှုနဲ့အဲလိုထိန်းသိမ်းထားကြမှာတည်ဆုံးခဲ့ရတဲ့ပတ်သက်လို့အလွန်ဆိုးရင်ကြောင်းလူခွင့်ဆိုင်ရာကြောင့်ညူတွေကပြောကြားလိုက်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဒီလိုဆက်ဆံဖြတ်တောက်ပြီးတော့ဖမ်းဆီးတာတွေကိုအဆုံးသတ်ပြီးတော့ဖမ်းဆီးခံရသူတွေအနေနဲ့ရှင်းနေငှားပြီးတော့ခုခံပိုင်ခွင့်စတဲ့တရားမျှတစွာအမှုရင်ဆိုင်နိုင်ရေးအခြေအနေတွေရှိရမယ်လို့လည်းသူတို့ကပြောပါတယ်။ဖန်စီထားကြမှာညှဉ်းပန်းခံရမှုလူမဆန်စွာဆက်ဆံမှုတွေနဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့ဆက်ဆက်ပြီးတော့အတင်းအကျပ်ဝန်ခံခိုင်းတာတွေနဲ့ပတ်သက်လို့ယုံကြည်ရောက်တဲ့လက်လက်တဲ့စုံစမ်းစစ်ဆေးမှုတွေရှိရမှာဖြစ်တယ်လို့လည်းကုလရာရှိတွေကတိုက်တွန်းပါတယ်။ AA နဲ့ဆက်ဆက်မှုရှိရလို့ဆက်ဆွဲပြီးတော့ဖန်စီထိန်းသိမ်းခဲ့သူတွေက15ဦးထက်မနည်းတည်ဆုံနေဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အခုလိုဖန်စီထိန်းသိမ်းမှုတွေနဲ့ပတ်သက်လို့စိုးရင်ကြောင့်ကုလရာရှိတွေကပြောကြားခဲ့တာပါ။အောက်ကလ10ရက်ကနေ21ရက်အထိဖန်စီခံခဲ့ရတဲ့နိုင်အောင်ထွန်းဆိုသူဒီကိုဒီအစိုးရစစ်သားတွေကသူ့ကိုလျှက်စစ်တအားနဲ့တို့ပြီးတော့စစ်မေးခဲ့တာကြောင့် AA နဲ့ဆက်ဆက်မှုရှိပါတယ်လို့ဝန်ခံပြောကြားခဲ့တယ်ဆိုတဲ့ပြောကြားချက်ကိုကုလရာရှိတွေကထောက်ပြကြပါတယ်။နိုင်အောင်ထွန်းရဲ့အဖေကသူ့သားရဲ့မျက်နှာမှာတရားရရှိခဲ့ပြီးတော့ရင်ဘတ်နဲ့နောက်ကျောကနာကျင်နေတယ်လို့အစားတောက်လဲဝါမရကြောင်ပြောပါတယ်။အာဏာပိုင်တွေကသူ့ကိုတုံ့ရကြစီကူပြပေမဲ့လည်းအခုခါမှာသူ့ကိုပြန်လဲဖမ်းဆီးထားပြီးတော့တရားစွဲဆိုထားကြောင်ဩဂုတ်လ22ရက်နေ့မှာနိုင်အောင်ထွန်းကိုတရားတိဆုံခဲ့တဲ့အဖေဖြစ်သူကပြောပါတယ်။အလားတူဖန်ဆီးမှုတွေလည်းရှိခဲ့ကြောင်းဒီထုတ်ပြန်ချက်မှာဖော်ပြထားပါရယ်အခုထုတ်ပြန်ချက်ကိုမြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးမှုမစ်ရန်ဟင်းလီပါဝင်လူခွင့်ဆိုင်ရာကုလအထူးစုံစမ်းစစ်ဆေးမှုတွေဖြစ်ကြတဲ့ Miss Agnes Colin Mart နဲ့ Miss News Melzaro ရဲ့ဒီစင်ခံစားတွေအပေါ်စုစည်းပြီးတော့ထုတ်ပြန်ခဲ့တာဖြစ်ပါတယ
်ဒီကနေ့စောက်ကြနေကရှမ်းပြည်မြောက်ပိုင်းမှာလက်နက်ကြီးထိပ်ပြီးရပ်သားတည်ဆုံခဲ့ရမှုအတွက်တမရော်နဲ့မြောက်ပိုင်းတိုင်းဒေသလက်နက်ကိုင်3ဘွဲ့အပြန်အလှန်ဆွဆွဲနေကြပါတယ်။ August 31ရက်နေ့မနက်ပိုင်းကရှမ်းပြည်နယ်မော်ဟစ်စုရွာစုစည်းရွာအတွင်းလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အရသာ9ဦးသေဆုံးပြီးထိခိုက်ဒဏ်ရာရရှိခဲ့တာတွေဟာမြောက်ပိုင်းမှာမိတ်အဖွဲ့ MNDA, TNLA နဲ့ AA အဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့တမရော်ကာကွယ်ရေးဦးစီးချုပ် Internet ဆိုင်မနာမှာမနေ့ကဖော်ပြလိုက်ပါတယ်။ကုတ်ခိုင်မြို့နယ်ဆိုရစစ်တပ်နယ်မြေခံတပ်ဖွဲ့တွေကိုလက်နက်ကြီးတွေနဲ့200ကနေပစ်ခတ်ရမှာရဲသားတွေတည်ဆုံခဲ့ရတာနဲ့ပတ်သက်လို့လက်နက်ကင်တပ်ဖွဲ့တွေဘက်ကနေအင်တာနက်ဆိုင်မနာကနေတဆင့်ဒါဟာတက်မတော်ရဲ့လက်ချက်ဖြစ်တယ်လို့သတင်းမှားတွေထုတ်ပြန်ခဲ့တယ်လို့လည်းဒီကာကွယ်ရေးဦးစီးချုပ်စာမျက်နှာမှာဖော်ပြထားပါတယ်။က ုခိုင်မျိုးရှင်မြောက်ပဲမန်ထန်ရွာနဲ့အနောက်တောင်ဘက်ပန်စီရွာနာကနေဖြစ်ခဲ့ရမှာမော်ဟစ်စုစည်းကြီးရွာဟာကြည်လန်းကျောင်းပေါ်မှာရှိနေတာကိုစုံစမ်းစစ်ဆေးတွေ့ရှိခဲ့ရတယ်လို့လည်းဒီတက်မတော်စာမျက်နှာမှာထုတ်ပြန်ထားပါတယ်တိုက်ပွဲဖြစ်ပွားပြီးချိန်မှာတော့မပေါက်ကွဲပဲမြေမှာစိုက်ဝင်နေတဲ့အစိုးရစစ်တပ်ကထုတ်တယ်ဆိုတော့ဘုံဒီချက်ပုံတွေပေါ်လာတယ်လို့လည်း Facebook လူမှုကွန်ရက်မှာဖော်ပြထားတယ်ဒါဟာလုံခြံဖန်တီးမှုသာဖြစ်တယ်လို့တပ်မတော်ဘက်ကညှဉ်းဆန်းထားပါတယ်မြောက်ပိုင်းမှာမိအဖွဲ့၃ဘက်ကတော့အရသားတွေသိဆုံးတာဟာကုခိုင်ခြေဆိုင်တပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်သာဖြစ်တယ်လို့ဆွဆဲထားပါတယ်ခင
်ဗျတရုတ်နိုင်ငံအလဲပိုင်းကမူလာရန်ကြောင်းတစ်ကြောင်းမှာတင်းနလာနေကကလေးရှိဦးအသက်ခံခဲ့ရပါတယ် Hubei ပြည်နယ်ကဒီရွာလေးတွေမှာဒီတခြားကြောင်းသား2ဦးလဲဒီဒဏ်ရာရသွားတယ်လို့ရဲဌာနကတရင်ထုတ်ပြန်ပါတယ်ဒီတက်ခတ်မှုကျွလွန်သူလို့တမယရှိထားတဲ့အသက်40အရွယ်အမျိုးသားကိုတော့အခုခါမှာဖမ်းဆီးထားပါတယ
်ဟောင်ကောင်ဥချိုရီမျိုးကရီလမ်က3လကြာအုံကြွားရိုက်ခတ်လာတဲ့ဆိုရဆန်ကြီးဆနာပြပွဲတွေအဆုံးတက်နိုင်ဖို့အတွက်သူမယာရုကဆင်းမှာမဟုတ်ဘူးတရုတ်ဆိုရကလည်းသူမယာရုကဖြတ်ဖို့မဟန်တာဘူးဟောင်ကောင်ပြဿနာကိုဆက်ရှင်းသွားခြင်းတယ်လို့ဒီနေ့ထုတ်ပြောလိုက်ပါတယ်ဥချိုရီမျိုးလမ်အနေနဲ့ပြီးခဲ့တဲ့ပတ်ကစီးပွားရေးလုပ်ငန်းရှင်တစုနဲ့တွေ့ရမှာတရားခံတွေကိုတရုတ်ပြည်မှာကြီးလွှဲပြောင်းရေးဥပဒေမူကြမ်းသူမတင်ခဲ့တာကြောင့်ကစားကနေဖြစ်ကုန်ရတာတွေအတွက်တောင်းပန်တယ်ဖြစ်နိုင်ရင်သူမယာရုကနှုတ်ထွက်ခြင်းတယ်လို့ပြောတဲ့သံဖန်တစ်ခုကို Writer သတင်းဌာနကထုတ်ပြန်လိုက်ပြီးအခုလိုတုံ့ပြန်ပြောလာတာပါခင
်ဗျအင်္ဂါနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ချက်ခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်မှာတပ်မတော်စစ်ကြောင်းတစ်ခုဖြတ်သွားတဲ့အချိန် AA အဖွဲ့ကဘုံခွဲပြီးရွာထဲကနေပြစ်ခတ်တိုက်ခတ်တာကြောင့်စစ်ကြောင်းကပြန်ပြစ်ပြီးတော့တိုက်ပွဲဖြစ်ခဲ့ရတယ်လို့တပ်မတော်ဘက်ကပြောပါတယ်ဒါပေမဲ့ AA အဖွဲ့ကတော့အဲ့ဒီဘက်မှာတိုက်ပွဲဖြစ်တာမရှိဘူးလို့ညင်ပါတယ်ပြစ်ခတ်မှုအတွင်းရွာသား9ဦးထိခိုက်ဒဏ်ရာရသွားတယ်လို့ရက်ရွာလူမှုကဲဆေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်ဒီအကြောင်းဗီဒီယိုအမြန်မာပိုင်းသတင်းထောက်နိုင်ကုန်အိမ်ကအခုလိုသတင်းပေးပို့ထားပါတယ်
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရက်တပင်ကြေးရွာနဲ့တောင်တောင်ယူကြေးရွာကြားအာရှလမ်းမပေါ်လမ်းလုံးချုံရေးယူထားတဲ့မြမတမတော်စိတ်ချောင်းကိုမနေ့ညနေပိုင်းမှာအေးရခိုင်လက်နက်ကန်ဖွဲ့ကနေဘုံခွဲပြစ်ခတ်တိုက်ခိုက်လို့အေးဖွဲ့ခုလုံးရွာရွာဘက်ကိုစိတ်ချောင်းကပြန်ပြီးပြစ်ခတ်ချင်မုန်းခဲ့တယ်လို့အနောက်ပိုင်းတန်းစစ်တနာချုပ်ပြောခွေရဗမှုကြီးဝင်းစော်ဦးကပြောပါတယ
်နေ့ကကျွန်တော်တို့အုပ်ချုပ်မှုစိတ်ထားလုပ်ဖို့ဆိုတော့စိတ်ချောင်းတောင်းအားကျွန်တော်ကြောက်တော်ကနေမဟာမှုန်ကလို့သွားတာတရက်တပင်သွားအရင်မှာတရားတစ်စင်းကြီးအဲ့တရားတစ်စင်းမှာနောက်ပြန်ခါကျတော့မိုင်းနှလုံးခွဲခံတရက်တပင်ရွာရရနေပြီးတော့ပြင်းနေကလေးနဲ့ပြန်ကုကြုံပြီးတော့မှဒီအဖြစ်ကျတော့ကျွန်တော်တို့ကပြန်ပြီးတော့မှစီနာတဲ့နေရာကိုပြန်ဖြစ်တာတောင်ကျန်းလူတွေဒီတရက်တပင်ထဲကိုရောက်နေကြတော့အဲ့ဒီတရက်တပင်ရွာတွေကဟာလားကျွန်တော်တို့တက်နေပါတယ်သတင်းသေးတာလည်းနော်ဦးအောင်ပါဝင်ဆောင်ရမှုလည်းပြီးရဲ့ခါကျမှရွာဟိုကဖြစ်တဲ့ဒီဟာဖြစ်တဲ့ဆိုပြီးတော့တော့ကြောတောင်တော့တော့သူ့ဘာလုံးနေတော့ကတော့ညာတွေကဆက်ပြီးဖြစ်နေတော့ကျန်းကြီးရဲ့ဆိုတော့ရွာတွေကလက်ခံနေရင်တော့သူစစ်သူတွေစီတွေကတော့ဘယ်သူပြုတ်ကြည့်တာတော့တော့မဟုတ်ဘူး။တော့အခြေခံပြီးတော့မှဟာလာလူလူထဲမှာဟာလာဆုံယူပြီးတော့မှတော့ဒီလိုပဲလုပ်နေတာကြားရွက်လေအေးရဲ့သမီးကြီးကဒီလိုပဲလေ။တော့ပြစ်ပြီးတော့နဲ့ဟာလာရွာလာမှန်လို့ပြောတယ်။အဲ့ဒီမှန်တဲ့ရွာတွေကမိမလည်းယောက်ျားတွေနိုင်အဲ့ယောက်ျားတွေကအေးအေးပဲ။တော့သုံးမဟုတ်အေးအေးမာကန်နေကြီးရဲ့
ဒီပြစ်ကမှုတွင်တရက်တပင်ရွှေတလဲကြောက်တလုံးရေပါစတဲ့ကြေးရွာ၄ရွာကရွာသား9ဦးသိခိုက်တန်ရာရရှိခဲ့တယ်လို့ခြေကရုဏာသွေးအလှူရှင်များတင်ဥက္ကဋ္ဌဘူအောင်သိန်းကပြောပါတယ်
မင်းရောဒီမှာကြောင်ဖြစ်တဲ့ခါကျတော့ဘုံကွေးကျွန်တော်တို့တော့မလို့ရောနဲ့ရဲတဲ့ရောကြားပါဘုံမလို့ကွေးပါမိုင်းကွေးတာပေါ့နော်အဲ့မှာရောဒီမှာကြောင်ကနေပြီးတော့လမ်းပြီးတော့ထိုက်တာပေါ့လမ်းမကြီးကြားရဘုံဆန်ကြားရဒီလိုဖြစ်ခဲ့တဲ့ဟာတွေတော့ကြည့်ပါတယ်အဲ့မှာဘယ်ရရကြတယ်သူကဆင်းရုံတွေတော့ကြတယ်ဒီမှာခလုံးတော့ရှိပါတယ်ဒါပြည်ကြရရတာပါအဲဒီကြောင့်လေနောက်ပေါင်တွေနောက်ဝမ်းပိုက်တွေမှာတော့ဆုံးနေကလေးတွေမှာပါကျွန်တော်တို့ရောဟာဒါအာချားလဲတစ်ဖက်တစ်ဖက်မှာရှိရပါတယ်တရက်နဲ့ရောပေါ့အဲ့ရောအလီမှာသူစိုက်ကြောင်းတွေပါပေါ့ဆက်ကြတာပေါ့နော်အဲ့ဒါဆောက်ကြပါစိုက်ကြောင်းပါပေါ့သူကတော့လင်းပစ်တာတော့မြင်နေရပါ
ကြည်တီမှန်ခဲ့သူခုနူးကတော့ကြောက်တော်မျိုးနဲ့တရက်တပင်ကြေးရွာသားနှုတ်ရွှေတလဲရွာကနှုတ်ကြောက်တလုံးရွာသားကသူဒီဘရွာသားကလူဖြစ်တယ်လို့သူကဆိုပါတယ်။လက်ရှိလူနာတွေကိုကြောက်တော်စေယုံကိုပို့ဆောင်ထားရတယ်လို့ဥပိုးအောင်သိန်းကပြောပါတယ်
။ဟိုတရားရောပြောပါတယ်။ကြောက်တော်ပြည်သူချင်းယုံကြည်ကြံဝင်ရောမင်းကတော့စိုးရင်တဲ့ချိန်ရောမရှိဘူးလို့ပြောပါ။ချိုးကဆွေးဆဲရမယ်ဟောဒီညာတွေပါတယ်လို့ပြောတယ်။မိုင်းကြတယ်ပါလေရှိရတယ
်။မင်းကပြည်ဆမ်းမှုဖြစ်စဉ်တွင်တရက်တပင်ကြေးရွာရှိမဟာနယ်ကိုပိုင်ထက်တန်းကျောင်းကကျောင်းသူ၄ဦးကျောင်းလိုက်ပြီးသတိလစ်သွားတယ်လို့ကြောက်တော်စေယုံကိုပို့ဆောင်ခဲ့ရကြောင်းသူကပြောပါတယ်။
มันนี่ก็ตอนนี้เดินมาไปเจ้าตัวมิวเนี่ยเป็นปุริดังพงยุเล่นเนี่ยมิวเนี่ยสามมาไต่ปัวชิบัวแค่เรื่องลูกตั้มรอบเยอะขึ้นอ่ะปูมูจูสมิงทงอ่ะเปลี่ยวไปเลยคนเราเล่นมาเราตัวที่ได้ใจนี้ชิบัวก็ได้ใช่ไหมเราเล่นมาเราปั้มยังเนี่ยชิบังเป็นมาหามันช่างมันก็ความมาเราตัวที่ได้ใจชิบัวก็ได้ใช่มันนี่ก็ปุริดังพงยุเล่นเนี่ยปั้มยังเป็นไต่ปัวชิบัวมูเนี่ยเป็นตัวมันที่ยาดีไปไหม
เจ้าตัวมีเนี่ยมาไต่ปัวชิบัวเราไม่ใช่บุลูเอ้ยพ่อเปลี่ยนใจยึดตาวงการขันดูข้ากับคุณลูกเยาว์อะไรโอ้มันนี่ก็เราเจ้าตัวเด็กเป็นสมานอ๋อที่ตัวมาสิจับประกันเนี่ยที่เราที่จะแค่ตัดกิจการเนี่ยองค์การเราชี้เลยไต่ปัวชิบัวมาเป็นเนี่ยตัวก็โอ้ยว่าเที่ยวดาเยอะเจ้าชี้กินเนี่ยนี่พี่เด็กบุตรยังเข้ามาไต่ปัวที่เป็นเราชี้เลยเราเปลี่ยนเลยแต่เมื่อเราดูเปลี่ยนนี่ท่าชี้เลยจะโน้ตอะไรไปกันพี่เด็ก
ยังไงปีนี้เนี่ยชิ้นปีนี้เสร็จมายามาเสร็จตอนนี้ไอ้พวกเราไต่ปัวได้พี่ปัวเนี่ยมุจ้าที่แรกเขาอยู่อะไรเลยเสียงเนี่ยอะไรที่ยังไปด้วยเปล่าว่ามีเนี่ยเป็นมาไต่ปัวพี่ปัวมุจ้าจะลาลูเสียงอุ้ยย้อนลาลูกูยี่เป๋ส่งในตุรกีพี่บีแต่ชิ้นเสียงเดียวชิ้นนี้ก็เปล่าว่าเสียงกูยี่เอากระทะอุ้ยตั้งกับคุณลูกพี่ปัวเลยแล้วลูกเสียงยาร์ดยูอาร์มาคุณลูกเนี่ยยังคงกัดตัวยันนั่นสิที่ดีอาชีพเนี่ยเอาหน้าคนสิ
ဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီက Haniga Patama, Comte win the U, no Tapirenao, Jacai Muda party, ANP ga, Sutor, Kuzele, Comte win the U, Tapiro, no Tadaba, through a Jampia Chakaro Chiga, Ubri Pinsene, Ubri Mujango Pusurama, Taina party rear the Borago, Matehana Musurabe Chipare, the Jampio with the Dental Mami Kaga, Yango Mugani, the Dinpe Tabare. ပြင်းစင်ရဲ့အဆိုပြုချက်ရှေ့ရကျွန်တော်တို့တင်သွင်းထားတဲ့ရခိုင်အမျိုးသားပါတီ ပါတီတွေအခြေတဲ့ဟာတွေလည်းတမေပေးတဲ့ဟာစနစ်ကိုပြောင်းပြီးလုပ်ပေးပါဆိုတဲ့ဟာကိုကျွန်တော်တို့တင်ခဲ့တယ်ကျွန်တော်တို့တင်တဲ့ဟာမရတဲ့ခါကျတော့ဒီတိုင်းပဲသွားမယ်ဆိုတဲ့ဟာကိုပုံမှန်6ခုကိုစပြီးဆင်းနေပါတယ်တိုင်းသားတွေကပြောတဲ့အချက်တွေကတစ်ချက်မှပတ်မလာဘူး NLD က
အဲ့တော့ကျွန်တော်တို့ကသုံးသပ်မိတဲ့အခါကျတော့ကျွန်တော်တို့တင်တဲ့ချက်တွေဒီတိုင်းသာတော်လို့ရှိရင်တစ်ချက်မှရလာနိုင်ကြတာတောင်းမရှိဘူးချက်ရ၅ချက်ချက်မှာအဲ့ဒါကိုကျွန်တော်တို့ကပါတီကိုကြံကြတယ်ပါတီကိုကားတယ်ပါတီကမှရှိတဲ့အကြီးအကဲတွေကအဲ့ဒါကိုဆုံးဖြတ်ပြီးကျွန်တော်တို့ကနှုတ်ထက်တင်နေဆိုပြီးသဘောထားပြီးလို့ကျွန်တော်တို့ကနှုတ်ထက်ရခြင်းဖြစ်ပါလိမ့်မယ်လက်ရှိအခြေအနေအရ Debo Choja may be Naibu, Sue Apoy Takuma, Teyang Nonda may be Bo, Yakain Party Becca, Timjarama, a same appeal Pibi, Akulu Yakain Party Becca, no Tatalu, Sobare. Mania no Tate, Muta Ninuto, Democratic Party, Okata, Usain Wingaro, Comedy Seaway Dream, Mekwe Song Pietama, Lua may be Sane, Atomapu Lo Sopi, no Tatera Pipare. Bidu Luto Gozale, Usain Wingha. Anadi Anota Democracy Apoyo Go Goza Pubi, Mauwe Mesa Nanega, Yikau Kangera Pipime, Nabaima Padia no Trapi, Dija Padi de Kuti Yang Geduba. Lisa Nau Comedy Ma Pawene, Somi Democracy Apoyo Padi King Gan Yangaro. Dilo no Tata, Pesibon Pinsi, Potayamu Machine and Bulu Shunyan Dawari.
A hutro Democratic in Asua, Pinsin Amiya, Senda Party, Enelia Pawimono, Pimbusana Sirago, Pido di. ตั้งเนี่ยเยอะสิเป็นเป็นเนี่ยนะเมปิงปองปิงนี่มาตูราจะคู่เวสิเลยสรุปดีจุดทดต่อได้ดีรถโดยยันเมฆไว้ส่งเพื่อเดบอมมาดูจุดทดบอชาดูจุดทดบอบอแล้วไม่มาที่ใครไหนเราบูเทนเทนเลยตอนเช็คชิ้นนี้ดูวงในสุวิทาลุลุยอะไรกิสามุกคู่หันจะกับผมมาเช่าตรงเจ้าเนี่ยไปเลยจนเราเช่นอะไรตลาดในล่าสุดปีตัวมาเวนี่ အခန်းဆက်နေချင်းဘာဖြစ်လို့လဲဆိုတော့တချို့ပါတီတွေတနုံတင်ပြဆက်တဲ့တူတဲ့အချက်တွေရှိတာကိုအဲ့ဒါပေါင်းလိုက်ကျုံလိုက်ဘာမှမရှိတော့ဘူးကျွန်တော်တို့အဖွဲ့အနေနဲ့ပေါ့ကျွန်တော်တို့ရဲ့ယုံကြည်ချက်ခံယူချက်ကိုတော့ပြင်ပြမယ်မတန်တခုဖြစ်လာမယ်တချင်းချင်းမှကျတော့ပေါ်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်
ဩဂုတ်29ရက်နေ့ကပြုလုပ်တဲ့အခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအစည်းအဝေးကနေအစုအဖွဲ့လိုက်တင်သွင်းထားတဲ့အကြံပြုချက်3800ကျော်နဲ့အခြေခံဥပဒေပြင်ဆင်လိုတဲ့ဥပဒေကြမ်းတစ်ရပ်ကိုပြုစုဖို့လှုံ့ဆော်နေတာပါလက်ရှိမှာတော့အခြေခံဥပဒေအခန်း1ပါအချက်6ချက်နဲ့ပတ်သက်ပြီးဆွေးနွေးမှုတွေစတင်လုပ်ကိုင်နေပြီလို့ဆိုပါတယ်အချိုးချတွတ်ချက်မှုပါဝင်ခွင့်အရာအခြေခံဥပဒေပြင်ဆင်ရေး45ဦးပူးပေါင်းကော်မတီမှာဒီချုပ်အဖွဲ့ဝင်18ဦးတမရော်သား8ဦးပြည်ခိုင်မျိုးပါတီရခိုင်မျိုးသားပါတီနဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်2ဦးစီနဲ့ကျန်ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်တဦးစီပါဝင်ထားပါတယ်။လက်ရှိမှာတော့တမရော်နဲ့ပြည်ခိုင်မျိုးပါတီဝင်တွေကကော်မတီတွင်ဆုံးဖြတ်ချက်တွေကိုမဲပေးခြင်းမရှိပါဘူး။နှုတ်ထွက်မှုနဲ့ပတ်သက်လို့ကော်မတီဝင် NLD ပါတီဘက်ကိုဆက်သွယ်လာမှာတော့ဘာမှတ်ချက်မှမပေးခဲ့ပါဘူး။နှုတ်ထွက်စာတင်ပြမှုကိုကော်မတီအစည်းအဝေးအတွင်းဆွေးနွေးဆုံးဖြတ်မှုတစုံတရာမရှိဘဲပြည်အောင်စုလွှတ်တော်နိုင်ရကထံဆက်လက်တင်ပြမယ်လို့ကော်မတီတာဝန်ရှိသူတွေကဆိုထားပါတယ်ရှင်
။မမေခသတင်းပေးပို့သွားတာပါရှင်။အခုတော့ထမ်းရောင်မြန်မာအလို့သမားတို့အဖမ်းခံရတဲ့တင်ပြပုတ်ဆက်ပါမယ်။မြန်မာနိုင်ငံကရင်ပြည်နယ်မြဝတီမြို့နယ်နယ်စပ်ထိုင်းနိုင်ငံတက္ကသိုလ်အတွင်းကမြို့နယ်ခွဲ3ခုမှာဒီကနေ့မိုးရစ်ဆေးဝါးနဲ့လူကုန်ကူးမှုတာစီနိုင်ငံရေးစီမံချက်ဆိုပြီးရှာဖွေဖမ်းဆီးတာကနေတရားမဝင်နေထိုင်နေတဲ့မြန်မာရွှေ့ပြောင်းအလို့သမားအယောက်80အဖမ်းခံကြပါတယ်။ချိုင်းတာဝန်ရှိသူတွေအဖွဲ့ဆောင်နဲ့စီမံချက်ချပြီးတော့ဖမ်းဆီးတာဒါဟာတလနေပါအတွင်ဒုတိယအကြိမ်ပါအပြည့်စုံကတော့ VOA ထိုင်းခြေဆက်သတင်းထောက်မအေးအေးမာကအခုလိုသတင်းပေးပို့ထားပါတယ
်စက်တင်ဘာလ3ရက်နေ့မနေ့အစောပိုင်းမှာပဲထိုင်းမြန်မာနယ်စပ်မဲဆောက်မြို့ဖွေမောင်းကြီးွာထက်ဆိုင်လိုအပ်ရက်ွက်အတင်းကိုအမှတ်14စစ်တပ်နဲ့ရဲတပ်ဖွဲ့အင်အားအများအပြားဟာမြန်မာနိုင်ငံသားအများဆုံးခိုးအောင်နေထိုင်နေတဲ့နေအိမ်ကိုဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်ဝိရစေဝါနဲ့လူကုန်ကူးမှုတားဆီးနှိမ်နှင်းရေးအတွက်အခုလိုမျိုးဝင်ရောက်စစ်ဆေးဖမ်းဆီးခဲ့ရမှာတရားမဝင်နေထိုင်နေကြတဲ့မြန်မာနိုင်ငံသားအများစုဟာမိုးရေရွာနေတဲ့ကြားကပဲခြုံတော်တွေအတွင်းကိုဝင်ရောက်ထွက်ပြေးသွားခဲ့ကြပြီးမဲ့အားလုံးကိုထိုင်းစစ်တပ်နဲ့ရဲတွေကဖမ်းဆီးနိုင်ခဲ့ကြပါတယ်။မဲဆောက်မဲလမဖုတ်ဖရဆိုတဲ့မြို့နယ်၃ခုကိုတနေ့တည်းဖမ်းဆီးခဲ့တဲ့အကြမ်းကနဲ့ပတ်သက်လို့ထိုင်းမြန်မာနယ်စပ်မှာရှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေတဲ့မြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကတော့အခုလိုပြောပါတယ်
။အဲဒီတိုင်းမြန်မာနယ်စပ်ဒီမဲဆောက်မြို့နယ်ပုဗ္ဗရာမြို့ရဲ့မဲမတ်မြို့ရဲ့အဲဒီမဲဆောက်ခရိုင်ကွယ်၃မြို့နယ်မှာတရားမဝင်စားစားတန်းအထောက်အထားမရှိတဲ့ရွှေပြောင်းလူသမားတွေရဲ့စားစားတန်းအထောက်အထားရှိပေမဲ့လည်းစားစားတန်းသက်တမ်းမရှိတဲ့သူတွေဆက်တဲ့လောက်ကိုဒီနေ့စီမံချက်နဲ့ဖမ်းဆီးပါတယ်ဗျ။အဲမူရစေဝါနဲ့လူကုန်ကူအဓိကထားလို့ဆိုပေမဲ့လည်းစားစားတန်းမရှိတဲ့လူတွေပဲအများဆုံးဖမ်းဆီးရတာပဲ။ကောင်းရရတော့အဲ့လိုအမျိုးမျိုးပဲပေါ့။တရားမဝင်နိုင်ငံသားပါတီစီမံချက်ဆိုတာတခုရှိနေ။လူရစေနဲ့လူကုန်မှုတက်ပြရေးစီမံချက်ဆိုတာတခုရှိနေ
။ဖမ်းဆီးခံခဲ့ရတဲ့မြန်မာနိုင်ငံသားအမျိုးသားနဲ့အမျိုးသမီး80လောက်ဟာမြန်မာနိုင်ငံမြောက်ပြည်မြို့ကနေဝင်ရောက်လာခဲ့ပြီးအထောက်အထားမရှိဘဲထိုင်းနိုင်ငံထဲမှာဆက်လက်နေထိုင်နေကြတာလို့လည်းဆိုပါရစေ။မြန်မာနိုင်ငံသားတွေတရားမဝင်ဝင်ရောက်နေထိုင်နေကြတဲ့နေအိမ်တွေကိုလည်းအသေးစိတ်စစ်ဆေးမှုလုပ်ခဲ့ရမှာတော့မူရစေဝါနဲ့ပတ်သက်တာတွေကိုတော့မတွေ့ရတဲ့အကြောင်းဖမ်းဆီးမိတဲ့မြန်မာနိုင်ငံသားတွေကိုတော့ကိုရင်းရာဇဝင်အချက်လက်မှတ်တမ်းတွေဓာတ်ပုံရိုက်ယူပြီးမြန်မာနိုင်ငံဘက်ကိုပြန်ပို့မှာဖြစ်တယ်လို့လည်းဆိုပါရစေ။ထိုင်းမြန်မာနယ်စပ်တပ်ခိုင်ထဲမှာရှေ့ပြောင်းလူသမား9သိန်းထက်မနည်းအလုလုကိုင်နေကြတာဖြစ်ပြီးအထောက်အထားမျိုးစုံနဲ့အလုလုနေကြတာပါ။အခုဖမ်းဆီးခံရသူတွေကတော့အထောက်အထားမရှိသူတွေကစားဖြတ်ဖို့လက်မှတ်နဲ့လာကြပြီးတရားမဝင်နေထိုင်နေကြသူတွေအများဆုံးပါဝင်တယ်လို့လည်းထိုင်းရနာပိုင်းဒီဘက်ကပြောဆိုခဲ့ပါတယ်ရှင်။
မအေးအေးမသတင်းပေးပို့သွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒေါက်တာရှင်များရှင်တရုတ်ခီးသွားတွေကိုဆက်ရောက်ဗီဇာထုတ်ပေးနေတာထပ်ပြီးတော့တက်တန်းတိုးလိုက်တဲ့အပေါ်ပြည်တွင်းခီးသွားလုပ်ငန်းရှင်တွေကဝေဖန်ပြောဆိုကြပါတယ်တရုတ်ခီးသွားတွေဟာ0 dollar tourism လို့ခေါ်တဲ့ခီးသွားအစီအစဉ်နဲ့မြန်မာနိုင်ငံကိုလာကြတာဖြစ်ပြီးရောက်လာတဲ့အခါပြည်တွင်းမှာငွေသုံးစွဲတာမရှိတဲ့လို့ဖြစ်တဲ့အတွက်ခီးသွားလုပ်ငန်းကဏ္ဍအတွက်ရောတိုင်းပြည်အတွက်ပါအကျိုးမရှိဘူးဆိုပြီးထောက်ပြနေကြတာပါဒီအပေါ်သက်ဆိုင်ရာအစိုးရဌာနကရောအမြင်ကရောဘယ်လိုရှိပါလေ VOA တင်ထောက်မဆဆုကရန်ကုန်မြို့ကနေတင်ပြပို့ထားပါတယ
်ဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနကကမ္ဘာလေခရီးသွားဧည့်သည်တွေအတွက်ဗီဇာကင်းလုပ်ခွင့်နဲ့ဆိုက်ရောက်ဗီဇာစမ်းသပ်ခွင့်ကိုတစ်နှစ်တက်တန်းထပ်မံတိုးပေးလိုက်ပါတယ် ဒီမှာလေးချောင်းနဲ့လာရောင်းဝယ်တရုတ်ခရီးသည်တွေအတွက်ကမ္ဘာလှည့်ဗီဇာကိုဆက်ရောက်ဗီဇာအနေနဲ့လာမယ့်အောက်တိုဘာတရနေ့ကစပြီးတိုးမြှင့်ပေးလိုက်တာပါ။ ဗီဇာကင်းလွတ်ခွင့်တက်တန်းတိုးလိုက်တဲ့အထက်မှာတရုတ်ခရီးသွားတွေကိုထိန်းချုပ်နိုင်မှုအတွက်အစိုးရအနေနဲ့မူဝါဒချမှတ်ပေးဖို့ပြည်တွင်းကလုပ်ငန်းရှင်တွေကလှူလာနေကြတာပါ။တရုတ်ခရီးသွားတွေထဲမှာအစင်းရင်အလေအလတ်နဲ့ဇီရိုဒေါ်လာခရီးသွားဆိုပြီးအတန်းစားလိုက်ရှိနေပြီးမြန်မာနိုင်ငံကိုအများဆုံးဝင်တာကဇီရိုဒေါ်လာတူရစ်တွေဖြစ်နေလို့ဒေသခံတွေဝင်ဝင်မရဘူးလို့ပြည်တွင်းကခရီးသွားလုပ်
ไอ้เราลงว่าเป็นสัญญาเลยตัวมหัศวุลุจมารุฮอดเด็กที่วิญญาณเปลี่ยวเลยแต่ไม่แม่นายเงินเนี่ยดูมีตัวโจเจซูเนี่ยเลยตัวริสติพี่นี่เลยที่มาจมารุว่าเล็บมาแข็งว่าเลยไม่ยากบุ
ไม่ต้องเลยสุดหรอกจมารุเองน่าจะไทยในงานส่วนนี้เลยที่ดีรู้ดอลลาร์ตัวริสกูและขนาดอะไรเนี่ยมาในงานมาลุติมีอะไรสิรู้ไปเจอตีโอคีตัวเองเนี่ยปัตตานีสุยากะตั้งแต่ทารีคีตัวเองวันละเฉยมาตีโอคีเดินมาหัวไปแต่ชาในงานก็คีเดินไปกูเลยตั้งแต่พิจารณาทารีเฉยดูเนี่ยยิ่งมีสุรากุสิสิบีจะมาสั่งเงินนี่เดี๋ยวหัวเดนเนี่ยคีตัวเองวันชีทานาก็ดูดีอ่ะหนูใจมุ่งเจ้าอู่เอาเองห่างก็คุลูเปียวไป
ซีโร่ปัจจัยส่วนใหญ่ที่ทำวิทยาศาสตร์นี่เลยที่ทำวันนั้นแต่เกิดเราพัฒนาเรื่องมาประมาณนี้หลายเรื่องพยายามในมาเป็นผู้สายอุตสาหกรรมนี้เนี่ยปีจ้าจีสุราสายอุตสาหกรรมพยายามอยู่ดีๆกันนี่ต้องใช้คนเดียวรู้เช่นนี้ที่อยู่ที่ใกล้แต่ละรูเลมีเอาไม่รู้ที่จะเรียกมาตัวเก่าเอาเงาไม่รู้ที่อันนี้คนเดียวรู้เลยเก่าเงาไปเลยต้องใช้คนเดียวมาเลยที่อยู่กันในลาวิโอมาที่นี่มีหน้าบุคคลใดอินเวสท์แมนในลาวิที่นี่มีหน้าทางเดินในเลมิช
ဒီလိုငန်းစီရလေအရင်ခက်နေတဲ့လုပ်ငန်းတော့မဟုတ်ဘူး
Video
တရုတ်စီးရိုးဘတ်ဂျက်ခရီးသွားတွေအတွက်အစိုးရတာဝန်ရှိသူတွေအနေနဲ့စံတစ်ခုသတ်မှတ်ပေးဖို့ကိုပြည်တွင်းကလုပ်ငန်းရှင်တွေကလူလာနေတာပါတရုတ်ခရီးသွားတွေအလုံးအင်းနဲ့ဝင်လာပေမဲ့နိုင်ငံအတွက်အကျိုးရှိတာနည်းတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်စားတောက်ဆိုင်နဲ့ပစ္စည်းတွေဝယ်တဲ့အခါမှာလဲသူတို့ကနေငွေချေရမျိုးတွေဟိုတယ်စီးတွေကိုနှိမ်ပြီးစာချုပ်ချုပ်တာမျိုးတွေကနိုင်ငံအတွ
ဒီကနေ့ကျွန်တော်တို့ကိုရီးယားလိုတရုတ်တို့ပေါ့ကျွန်တော်တို့ကိုရီးယားလိုကတော့ဝင်နေဒါပေမဲ့တရုတ်လိုအလုံးရင်မများဘူးပြောကတော့အလုံးရင်နဲ့ဝင်တော့အခုတကယ်ထပ်တို့ပြီးလိုက်တဲ့အခါမှာအလုံးရင်နဲ့ထပ်ဝင်အောင်မှာအဲ့ဒီအတွက်လည်းအမတို့နိုင်ငံသားတွေကထိခိုက်နေရပါလိမ့်ဟုတ်တယ်ဆိုလူကျင်တဲ့စီမမများလားဝင်ယူထာနာအနေနဲ့အစိုးရအနေနဲ့ဒီရတခုတမန်မယ်လို့မှပြောတာနိ
စီရိုဒေါ်လာဘတ်ဂျက်ခီးသွားပြဿနာကိုဖြေရှင်းဖို့အတွက်ရန်ကုန်တိုင်းအစိုးရကပေါ်လစီချမှတ်ပြီးဆောင်ရွက်သွားမယ်လို့ဒေတာဆိုင်ရာခီးသွားလုပ်ငန်းကော်မတီရဲ့အစည်းအဝေးမှာပြည်ထောင်စုအရေးယာဝန်ကြီးနော်ပန်းတင်စာမျိုးကပြောဆိုထားပါတယ်။မြန်မာနိုင်ငံကိုခီးသွားဧည့်သည်ဝင်ရောက်မှုရဲ့၄၆ရာခိုင်နှုန်းကအာဆီယံဒေတာတွင်နိုင်ငံတွေကလာရောက်ကြတာဖြစ်ပြီးတရုတ်နိုင်ငံကခီးသွားဧည့်
ဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ1925 30နဲ့အပြင်လိုင်းလမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နိုင်မှာ Intel Set 17နဲ့ Mia Set 3ဂျိုရူတွေကနေတိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါရီမကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube တာနဲ့ Facebook တို့ကနေပြောလဲကြည့်ရှုနာဆင်နိုင်ရပါတယ်ရှင်။
ဒီဝေမြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ3ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925 30အပြင်လိုင်းလမီတာ190ရို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းဆရာနဲ့တိုက်ရိုက်လိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းဆရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင
်။ KSSB နဲ့နောက်ပိုင်းမှာစနေနေ့ကသတင်းသမားတယောက် V-Point တစ်ခုကနေထွက်ပြေးပြီးလူအုပ်သေးကိုပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်လူ9ယောက်သေဆုံးခဲ့ပါတယ်။သတ္တသမားကိုအသေးဖမ်းဆီးနိုင်ခဲ့ကြတဲ့ရဲအရာရှိတွေကိုသဗ္ဗတော်နဲ့ဆွမ်းကချီးကျူးလိုက်ပြီးတိုက်ခိုက်ခံရတဲ့အခြေအနေဟာသိတ်ကိုစိတ်မကောင်းစရာဖြစ်ရဲ့လို့ပြောဆိုတော့ပါတယ်။ဒါပေမဲ့လည်းဒီလိုပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်တရက်ကန်ဆောင်ခွင့်ထိန်းချုပ်ရေးဘယ်လိုဥပဒေတွေပြဋ္ဌာန်းလာနိုင်မလဲဆိုတာကိုတိတိကျကျအဖြေပေးနိုင်ခြင်းမရှိပါဘူး။အမေရိကန်ပြည်ထောင်စုမှလူတွေစုလိုက်ပြုံလိုက်ပြစ်ခတ်တိုက်ခိုက်ခံရမှုတွေပုံများလာပေမဲ့လည်းသမတ်ကင်ဆောင်ခွင့်ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ရေးလို့ဖို့မှာနိုင်ငံရေးသမားတွေတွန်းဆုတ်နေကြပါတယ်။သမတ်ကင်ဆောင်ခွင့်ကိုလူလားသူတွေရဲ့ထောက်ခံမဲတွေလျှော့သွားမှဆိုရင်အကြောင်းရောသူတို့ပေးနေတဲ့ရွေးကောက်ပွဲမဲဆွဲရံမုံငွေတွေမရတော့မှဘူးဆိုရင်လည်းအတွက်ကြောင့်ရောဒီကိစ္စကိုကံကြွေးဝင်လင်းနေကြတာပါ။ပြစ်ခတ်တိုက်ခိုက်ခဲ့သူလို့တန်ကြားရှိတဲ့သမတ်သမားဟာစာဖို့ကားတစ်စီးကိုပြန်ပေးဆွဲပြီးတက်ဆက်စပီနဲ့နောက်ပိုင်းအိုဒဆာနဲ့မစ်လန်ဂျာမောင်းနေရင်လူတွေကိုမြင်သမျှပြစ်ခတ်တိုက်ခိုက်ခဲ့တာပါ။ကားရီရနာတဲ့နေရာတစ်ခုမှာနောက်ဆုံးသူ့ကိုရဲတွေကအသေးဖမ်းဆီးခဲ့ပါတယ်။ဒါကြောင့်လဲရဲတွေကမယုံနိုင်တော့အောင်ဒါဝင်ကြည့်ခဲ့တဲ့သူတွေလို့သမ္မတထွန်းကချီးကျူးပြောဆိုပါတယ်။ဒါပေမဲ့လဲတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဥပဒေတစ်ခုအတည်ပြုလာနိုင်မှာမလားဆိုတဲ့မိကွန်းကိုတော့အတိအကျဂရိကိုပေးနိုင်ခြင်းမရှိပါဘူး။သမ္မတထွန်းကခုလိုပြောပါတယ
်။ We're looking at a lot of different bills, ideas, concepts. It's been going on for a long while. Background checks.I will say that for the
ကျွန်တော်တို့ကမတူတဲ့ဥပဒေကြမ်းတွေအများကြီးကိုကြည့်နေကြတာပါအတွေးခေါ်ယူဆရကွဲလွဲတဲ့ဥပဒေကြမ်းတွေပါအခုအတော်လေးကြာလာပါပြီနောက်ကျောင်းရာဇဝတ်စစ်ဆေးဖို့ကိစ္စလည်းပါပါတယ်ပြီးခဲ့တဲ့5 6နှစ်9နှစ်ကိုပြန်ကြည့်ရင်ဝယ်မဲ့သူနောက်ကျောင်းရာဇဝင်ကိုစစ်ဆေးပေမဲ့ဒီလိုပြစ်ခတ်တိုက်ခိုက်တာတွေကိုဟန်တားနိုင်ခြင်းမရှိပါဘူးအဓိကပြဿနာကစိတ်ကျမ်းမာရေးချွေးမှုပါဒါကပြဿနာအကြီးကြီးပါ
ပန်ဆယ်ဗေးနီးယားပြည်နယ်က Republican ထဲလွတ်တော်မှာ Back Tromy ကတော့သဗ္ဗအနေနဲ့အဓိပ္ပာယ်ရှိရှိတခုခုလုပ်ဖို့စိတ်ဝင်စားနေတဲ့အကြောင်း ABC ရုပ်သံနဲ့တင်းငွေတွေနေကတွေးဆမေးမြန်းကမှပြောဆိုသွားပါတယ
် He hasn't endorsed a specific bill. I think that would be premature but he and I have an ongoing conversation about this. ဒီကနေ့တည်းမှာဘယ်လိုဆိုပြီးကြီးကြီးကျယ်ကျယ်ကိုထောက်ခံထားရတာမရှိသေးပါဘူး
။စောသေးတယ်လို့လည်းကျွန်တော်မြင်ပါတယ်အမရနဲ့ကျွန်တော်ဒီကိစ္စဆက်ပြီးဆွေးနွေးနေပါတယ်။တခြားစိတ်ဝင်စားတဲ့အထက်လွှတ်တော်အမတ်တွေလည်းဆွေးနွေးပွဲမှာပါလာပါတယ်။နောက်ဝန်ထမ်းတွေအေဗီတော်အရာရှိတွေရောဒီကိစ္စကိုအထူးအလေးနဲ့ထားပြီးအောင်မြင်အောင်ဆောင်ရွက်နေပါတယ်
။ online ကနေသနက်ဝယ်တာသနက်ပြပွဲတွေမှာဝယ်တာတွေပါဝင်သနက်ဝယ်သူတွေရဲ့နောက်ကျောင်းရာဇဝင်တွေကိုစစ်ဆေးရေးဥပဒေဂျန်တစ်ခုကိုအထက်လွှတ်တော်အမတ်ထရမီကဆွေးပြုထားပါတယ်။ဒါပေမဲ့လည်းဒီဥပဒေအစုံးမှာဒီပြုတ်နိုင်မပြုတ်နိုင်သူကိုယ်တိုင်တိတိကျကျမပြောနိုင်သေးဘူးလို့ဆိုပါတယ်။
I'm not sure where this all ends, but the president is very interested. I am remain very interested in measures that would make it.
ဘယ်လိုဆုံးသက်သွားမယ်ဆိုတာတော့ကျွန်တော်အနေနဲ့အသေးချာမပြောနိုင်ပါဘူး။ဒါပေမဲ့သမရအနေနဲ့တိတ်ကိုစိတ်ဝင်စားတယ်။တနက်မကင်တင်တဲ့သူတွေလက်ထဲတနက်ရောက်မသွားဖို့ဘယ်လိုအရေးယူဆောင်ရမလဲ။ကျွန်တော်လည်းစိတ်ဝင်စားပါတယ်။ဒီကိစ္စကိုကျွန်တော်တို့အားလုံးတကယ်ကိုအလေးနဲ့ထားဆောင်ရွက်ကြမှာပါ။
လူတွေကိုစုလိုက်ပြုံလိုက်ပြစ်ခတ်တိုက်ခိုက်သူတချို့ဟာတနက်ကိုတရားဝင်ဝယ်နိုင်နေတာကြောင့်သူတို့ရဲ့နောက်ကျောင်းရာဇဝင်တွေကိုစစ်ဆေးယုံလောက်နေတော့မလုံလောက်ဘူးဆိုပြီးအမေရိကန်တော်တော်များများကပြောနေကြတာပါတိုက်ခိုက်ရေးတနက်တွေကြည်တွဲလိုက်အများပြပြစ်ခတ်နိုင်တဲ့တနက်တွေကိုကင်ဆောင်ခွင့်တားမြစ်ဖို့မှလည်းတနက်ကင်ဆောင်ခွင့်ခွင့်ရေးထောက်ခံသူတွေသူတို့ကိုကူစားပြုတဲ့လွှတ်တော်အမတ်တွေကအပြင်းထန်ကန့်ကွက်နေကြပါတယ်ပြီးခဲ့တဲ့ဇန်နဝါရီလနောက်ပိုင်းအမေရိကန်ပြည်ထောင်စုမှလူတွေစုလိုက်ပြုံလိုက်ပြစ်ခတ်တိုက်ခိုက်ခံရလို့တေဆုံးသူ330ရှိသွားပြီဖြစ်ပါတယ် အဲ့ဒီအထက်ကလူ90လောက်ဟာပြီးခဲ့တဲ့လတစ်လထဲမှာပဲအပြစ်ခံကြလို့သိဆုံးခဲ့တာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြတော့တာပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွေးနဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ Diary Line ဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်း Diary Line အစီအစဉ်ကနေပြီးကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာပြည်တရားရေးစနစ်ရဲ့လွတ်လပ်မျှတမှုကိစ္စပါ။မြန်မာနိုင်ငံရဲ့တရားရေးမှန်တယ်နဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေကတော်များများရှိနေပါတယ်။တရားရုံးတွေတရားသူကြီးတွေအနေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေရဲ့ဩဇာကနေပြီးလွတ်လပ်မှုအဂတိတရားကင်းစင်မှုတရားသူကြီးတွေရဲ့စင်ကြုံတရားစသဖြင့်လိုအပ်ချက်တွေအားနည်းချက်တွေပေါ်မှာဝေဖန်တည်ကြတာပါ။ဒါကြောင့်မို့ဒီအင်္ဂါနေ့ညကျွန်တော်တို့ Daily Life Season မှာဒီမြန်မာနိုင်ငံတရားစီရင်ရေးရဲ့တရားရေးမှန်းနိုင်ဟာဘလောက်ထိလွတ်လပ်မှန်မှန်ကန်ကန်ဆောင်ရွက်နိုင်နေပြီဒီလဲဆိုတာကိုသုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမလူကတော့ဒီရှင်းနေဖြစ်ပါတယ်။ပြောင်းစုရှင်းနေများနဲ့ဥပဒေအထောက်ကူပြုသူများအဖွဲ့ရဲ့အဝတ်ထားဦးကြီးမြင့်ပါနောက်တစ်ခုကတော့ဒင်းသာဆရာကိုစိန်ဝင်းမှာအင်တာနျူးဆရာပါနှစ်ဦးစလုံးဒီလိုင်းပုံကိုရောက်နေပါပြီခင်ဗျကျွန်တော်အရင်ဆရာဦးကြည်မြင့်ကိုဖိတ်ခေါ်ကြပါတယ်ဆရာဦးကြည်မြင့်ကြားပါလားခင်ဗျရပ
ါပြီ
ဟုတ်ကဲ့ကျွန်တော်ခုနကပြောသွားလို့ပါပဲအဓိကတော့တရားရေးမှန်တိုင်းပေါ့ဟိုလုံးကဆိုရင်တရားရေးမှန်တိုင်းမှာတရားသူကြီးတွေကအမိန့်ချမယ်ဆိုရင်ညွှန်ကြားချက်စောင့်နေဆိုတဲ့ဟာမျိုးတွေကျွန်တော်သိနေရတာမျိုးရှိရဗျခုနောက်ပိုင်းမှာအရင်ဆုံးကျွန်တော်ဆရာဦးကြည်မြင့်မြင်တာကအခုနောက်ပိုင်းမှာတရားသူကြီးအနေနဲ့ဘလောက်ထိခုနလိုမျိုးညွှန်ကြားချက်မဟုတ်ဘဲနဲ့လွတ်လပ်လပ်လပ်စီရင်ပိုင်ခွင့်ရှိပါလေအနေထားလက်ရှိအနေထားမှာ
။အရင်တော့ကတော့နိုင်ငံရေးအမှုတွေဆိုရင်အဲထောက်လှမ်းရေးအစီအစဉ်သာရပဲမိတ်ချရတယ်။ဘက်တကတစ်ဖက်ကြတော့လည်းပဲအဲကျန်တဲ့ဟာကြတော့တရားစီရင်ရေးသဘောပေါ့။တရားစီရင်ရေးသဘောပတ်စံယူလက်စားသူတို့ပြည်အမိန်နာကအဲ့လိုဖြတ်ခဲ့တာ230လောက်ဖြတ်ခဲ့တာ။အဲ့လိုဖြတ်ခဲ့တော့ကျွန်တော်လည်းအခုဆက်ပြီးတော့2010နောက်ပိုင်းမှာတထိန်တလန့်နေတယ်ပေါ့ဗျာ။အဲ့ဒီဟာကိုပြန်ဆက်ပြီးတော့ဖြစ်နေဦးမလားဆိုတော့တပီးပြေးအဲ့ဒါကတော့ထောက်လိုင်းကြီးကဝင်ရောက်ဆွတ်ဖက်တာတို့ဆိုရတော့လုံးဝဒီလိုမရှိတော့ဘယ်လိုဖြစ်သွားပါပြီ။နောက်အုတ်ချိုးကြီးကဝင်ဆွတ်ဖက်တယ်ဆိုတာလည်းပဲတော်တော်ကြီးကိုနည်းသွားပါပြီ။မရှိသလောက်ကိုဖြစ်သွားပါပြီ။သို့တော်လည်းဘာကျမ်းနေတယ်ဆိုတော့တရားသူကြီးတွေမှာဘယ်ဟာဂတိပေါ့အကြောက်တရားကျမ်းနေတယ်။အဲ့ဒီ30လောက်ကကြောက်လာတဲ့အကြောက်ကြီးဟာအထက်ကိုကြောက်လာတဲ့အကြောက်ကြီးဟာကျမ်းနေပြီးတော့အပေါ်လိုစီမှုတွေဥမာရေးစုစီလိုအမှုတွေနိုင်လွတ်လွတ်လွတ်မှုတွေအဲဒီလိုအဲငါကြာကြီးခါဝေးလို့ဟာမျိုးတွေအဲ့လိုပေါ့အတက်မတော်ဝါဆွဲတဲ့အမှုတွေအဲ့လိုကျွန်တော်တို့အမှုတွေကြတဲ့အခါမှာတရားကြီးတွေဟာတရားကြီးအောက်မှာပဲရောက်နေစေရှိတယ်ဆိုတာကိုကျွန်တော်တို့သွားသိရပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒါလည်းကျွန်တော်အဲ့တော့အဓိကပဲမြင်ချင်တာပါခုနကဆရာဦးကြည်မိကတော့ဘရားဂတိလို့ပြောတယ်ကျွန်တော်တို့တော်များဝေဖန်နေကြတဲ့အထက်မှာတော့ဥပမာဆိုရှင်တက်ကဆွဲတဲ့အမှုလို့ပါလို့ဆိုလို့ရှင်တရားသူကြီးကချက်ချင်းပဲအရေးယူလိုက်တယ်ဒီပေါ်မှာတက်ရဲ့ဩဇာမကင်းဘူးလားတက်ကများညွှန်ကြားချက်များပေးလို့လားတန်တရားမျိုးတွေလည်းတွေ့ရပါတယ်ဆရာဦးကြည်မိအမြင်အရဆိုရင်တော့အဲ့လိုတရားသူကြီးကိုအရင်အလိုမျိုးညွှန်ကြားချက်ပေးတာပေါ်စီချပေးတာအဲ့လိုမျိုးတော့မရှိတဲ့သဘောပေါ့ခုနောက်ပိုင်းမှာ
ဟုတ်ပါတယ်ခင်ဗျာ
โอเคအဲ့တော့အခုနောက်ပိုင်းတရားအခုတန်းကအထူးဖြစ်ကျွန်တော်အဲ့အတွက်ကြောင့်မလို့နိုင်ငံရေးနဲ့ပတ်သက်တဲ့အမှုတွေကိုမေးချင်ပါလေအထူးဖြစ်တက်နဲ့ဆွဲထားတဲ့အမှုတွေဒီအမှုတွေနဲ့ပတ်သက်ပြီးတော့အခုဆိုရင်ထောင်ငန်းတွေချရဲအရေးယူတာတွေရှိတယ်အဲ့တော့ဒီအမှုကင်တွေအမှုတွေနဲ့ပတ်သက်လို့ဆရာဦးချင်းမြင့်ရဲ့သုံးသပ်ချက်လေးသိချင်ပါလေဒါမှန်မှန်ကန်ကန်ပဲလားတခုခုနာဂတိအာဂတိတခုပါပါလား
အဲတက်နိုင်တဲ့များတော့သူကျိုးလားရှာကြပါလေသို့တော်လည်းပဲဒီတရားဆွဲအဖွဲ့အစည်းကတက်ကလာတဲ့ရဲဖြစ်နေတယ်နောက်ဥပဒေချုပ်ကလည်းစစ်ဘုတ်ချုပ်အောက်ကဥပဒေဖြစ်တယ်။အဲ့တော့မလို့တရားသူကြီးကလည်းစစ်ဘုတ်ချုပ်ပဲ။အဲ့တော့ကျွန်တော်တို့မှာတိတ်ကြီးရောတရားဆွဲဖွဲ့စီရောတရားရုံးကြီးရဲ့ကွာရီကစစ်စစ်ဆိုတာပြောင်းလဲတာတော့မရှိဘူး။တရားဆွဲဖွဲ့စီကလည်းပဲတကယ်လို့ပြည်သူတွေပြည်သူတွေကနှစ်နာလောက်ကြားဆွဲတယ်ဆိုရင်ဖမ်းမှုတော်တော်ကျိုးစားနေရတယ်အဲ့ဒီအခါဖမ်းမှုလို့။အဲတမရဝါကောင်ဆိုတဲ့လုပ်ဖို့သူတို့ကြောက်အောင်ပဲအဖွဲ့စီကနေပြီးတော့ပုဂ္ဂိုလ်ကနေပြီးတော့အဲ့လားတက်ကပေါ့အဲ့လိုမျိုးစကြည့်လို့ကတိုင်းမီဆိုတော့ချက်ချင်းပဲဖမ်းတာပဲဗျာချက်ချင်းတခါလေးကိုအာဟိုအလဲပဲမီဒီယာမှုဆိုလို့ညတညတခါညတကောင်တော်ကြီးလာဝိုင်းတာပဲရဲနေတယ်အဲအဲ့လိုပေါ့နော်အဲအဲ့လိုဖြစ်နေတဲ့ကြောင့်မလို့သူတို့ကသူတို့တရားဆွဲအဖွဲ့အစည်းကသူတို့လိုရင်လိုလို့မလိုဘလို့လုပ်တော့မယ်အဲ့ဟာနှစ်ချက်ရှိတယ်ဖိအားပေးတယ်ဆိုတာတဲ့ဖိအားကိုကြောက်ပြီးတော့ဗျာသူတို့ရဲ့သူတို့ရဲ့အဲဒီယာဓုဂုံကိစ္စကိုကြောက်ပြီးတော့ဖိအားပေးကြောင်မလို့ လူလူကဲကဲပုဂ္ဂိုလ်သားတွေတရားစွဲဖို့ဆက်လက်လုပ်တယ်အလက်တီတွေကလည်းထွက်ထားတွေလုပ်တယ်အဲ့လိုပဲတရားစီတွေကလည်းဟာဒီအမှုကဒီလိုစွဲတင်လာပြီတရားစွဲဖို့ဆက်ကဒီလိုစွဲတင်တဲ့အမှုတွေကတော့ဟလာလွတ်လို့မဖြစ်ဘူးဒါကတော့ပြေးကြနေပြီပဲဆိုပြီးတော့သူကတခါလေးကိုအဲချဖို့ပဲသူကပြင်းနေတော့ညာအဲ့တော့ကျွန်တော်တို့ဟိုတုန်းကဆိုမဆလာချစ်တော်ဆိုလို့ချင်းဥရိယာကြီးကသူ့မှာအာနာပြီးတယ်ဒီမှုကမတင်ချာကိုလွတ်ထိုက်တယ်ဆိုလို့ရှိရင်ဒီမှုကတော့မလွတ်ထိုက်ပါလေသူကြောက်ခွင့်ရှိတယ်အခုကျွန်တော်တို့1988နောက်ပိုင်းကစပြီးတော့တော့ဒီနေ့အထိဥရိယာကြီးကသူ့ကိုတင့်လည်းပဲလွတ်ရတယ်မပြောရတော့ဘူးအဲ့ဒါကိုကျွန်တော်သွားတွေ့ရတယ်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်ပါတယ်အဓိကတော့ဟိုလုံးကဆိုရင်ငွေများတရားနိုင်ဆိုပြီးပြောကြတယ်အခုနောက်ပိုင်းမှာတော့ဒီအစိုးရလက်ထက်မှာအာဒီလက်ဆာမှုတိုက်ဖြတ်ရလေတော်လေးအလွတ်လွတ်လာတာတွေ့ရပါတယ်ခင်ဗျာအဲ့တော့ဒီငွေနဲ့ပတ်သက်လို့အာဒီလက်ဆာမှုတွေရောတရားသူကြီးဂျားထဲမှာရှိနေပါသလားဘလို့အခြေအနေရှိပါလဲ
အဲ့ဒါတော့သူတို့တကြီးကတော့ဘယ်ကြီးနေလဲဗျာဆရာဝန်ထမ်းတွေကလာစားနေမလောက်တာတော့နောက် facility တွေသုံးရဆွဲရမယ်ဟာဒီရလည်းပဲအများကြီးပေါ်ထွန်းကြတယ်ရောနောက်စရိတ်တွေကလည်းပဲအခုဆိုပဲဘီလာကတွေကတအားတက်သွားပြီဟလာအိမ်မားနေရတယ်တရားကြည့်တော့ပါပြောခရင်တရားကြည့်တော့သူတို့ပြင်းပြင်းထန်ထန်တော့လုပ်တယ်ကျမတို့က30သိန်းလောက်သာပေးတယ်ကျမတို့လုံးဝတော့မစားဘူးတဲ့ဘယ်လိုလုပ်မလဲကျမတို့၄သိန်းတယ်ခရင်တရားကြည့်ကို၄သိန်းပဲရဘယ်လိုလုပ်မလဲကျမစားဝင်နေအဲ့လိုပြောတယ်အဲ့တော့မလို့အဲ့ဒီအရာရောပကင်းမှုပါဗျာအဲ့ဒါတွေရှိနေတုံးပဲလို့ပြောတာအတိအကျပြောရပါတယ
်ဟုတ်ကဲ့ခင်ဗျာရှင်နေဦးကြီးမြေခဏလေးလေးလိုင်းပေါ်မှာနေပေးပါအောင်ခင်ဗျာကျွန်တော်ကုစင်ဝင်းဖိတ်ခေါ်ကြပါလေကုစင်ဝင်းကဒရင်သမားတူအနေနဲ့ကျွန်တော်မေးကြပါလေအခုနောက်ပိုင်းတရားရေးကဏ္ဍပေါ့အထူးဖြစ်ဒီ energy စုကတက်လာပြီးနောက်ပိုင်းတရားရေးကဏ္ဍကအရင်ကထက်တော်တော်လေးပြောင်းလာပြီလားကုစင်ဝင်းရဲ့အမြင်သိကြပါလေခုနကအရင်မေးသွားလို့နိုင်ငံရေးရအမှုတွေရောနိုင်ငံမဟုတ်တဲ့အမှုတွေပါနှစ်ခုလုံးခြုံပြီးတော့ပါ
ကျွန်တော်ကတော့ဒီမီဒီယာနဲ့ပတ်သက်တဲ့ဟာပေါ့နော်ဘလောက်ထိမီဒီယာတွေဘက်ကသတင်းရယူမှုသူရှိနိုင်လဲဆိုတဲ့အပိုင်းကိုအဓိကသာလေ့လာတော့အဲ့ဒီဟာကိုပြောပါမယ်။ဟုတ
်ကဲ
့။အဲနံပါတ်၁ချက်ကတော့ဒီတရားဟိုတရားရုံးနေရနေပြီးတော့ပြန်ကြားရေးရသတင်းမီဒီယာတွေနဲ့ထိတွေ့မှုတွေကတော့ပိုလာတာတော့သိကြပါတယ်။အရင်ကစာရင်နော်ပိုလာတယ်။ဒါပေမဲ့ဒီတရားရုံးနေဥမာပြင်တရားရုံးနဲ့ပတ်သက်ရင်ကျွန်တော်တို့၃ပိုင်းရှိတယ်ပထမဆုံးတစ်ချက်ကတော့ဒီတရားရုံးကို SX ဘယ်လောက်ရလဲပေါ့နော်နောက်တစ်ချက်ကတရားရုံးကနေပြီးတော့ information ဘယ်လောက်ရလဲအဲနောက်တတိယမှာတော့သတင်းသမားတွေရဲ့အဲတရားရုံးရေးရနဲ့ပတ်သက်ပြီးတော့နားလည်မှုပေါ့ပထမဆုံးတရားရုံးနေကို SX ရမှုကတော့ဟောအကန့်တတိရှိနေတယ်မှာသတင်းသမားတွေကပေးဝင်လို့တောင်မရတဲ့ဟာဒီတရားရုံးတွေကအဲ့ဒါ ਉਹ နဲ့ပတ်သက်ပြီးတော့သူတို့ကတော့ပြောတာကတရားရုံးတွေကကျင်းနေအထူးသဖြင့်မြို့နယ်တရားရုံးတွေကကျင်းနေအတွက်တည်ရယူမှုတွေမှာအခက်အခဲတွေဒီဟိုဝင်ဝင်မရတာနောက်ပြီးတော့တချို့တရားရုံးတွေကတော့ဒါတည်တတ်မှုလို့ပေါ့တည်တတ်တရားရှင်ဒါကတော့ဟိုတဘာဝကြပါတယ်ဘေးဟိုမီဒီယာကြီးပေးမှုဝင်တာပေါ့နော်နောက်တစ်ခုကျတရားရုံးတွေကနေပြီးတော့တည်အချက်လက်ရယူရပိုင်ခြင်းနဲ့ပတ်သက်ပြီးတော့လည်းကန္တတိရှိနေတယ်ကျွန်တော်တို့2015ကတော့ဒီသတင်းမီဒီယာလက်ဆွဲထုတ်ထားတာရှိပါတယ်သို့တော်လည်းပဲအဲ့ဒီဟာကိုဟို apply လုပ်နိုင်မှုအားနည်းနေသေးတယ်နောက်ပြန်ကြားရေးအရာရှိတွေဒီခံနာပေးတာအာရှိပေမဲ့လည်းတကယ်လက်တွေ့တန်းမှာမရတာမျိုးတွေရှိနေသေးတယ်နောက်တစ်ပိုင်းကတော့ပြင်ဒီမီဒီယာတွေရဲ့အားနည်းချက်တွေကလည်းအဲ့ item မှာရှိပါတယ်အဲမီဒီယာတွေကဥပမာပြင်တရားရုံးနေနဲ့ပတ်သက်လို့ရှိရင်ရဲ့ဒီအမှုတွေကရဲ့ဒီပိုင်းမှုဟောမဟုတ်ဒီတရားရှင်လွတ်မလွတ်ဒီအမကပြင်းပြီးဒါဒီကိုနားအတိနားလည်မှုတွေမှာအားနည်းရှိသေးတယ်တရားရုံးရဲ့အရေးတွေတက်လာပြီလားဆိုတဲ့အခါကျတော့နိုင်ရှင်ပြောတာဒါတော့ဖြစ်တာပေါ့နော်သူဘာလို့ပြောလို့ရလဲဆိုတော့တဲ့ထုတ်ပြန်မှုဥမာပြင်အငင်းပွားပဲရှိပေမဲ့လည်းဥမာဗစ်တိုးရီးယား case ဆိုပေါ့နော်အဲ့လိုမျိုးတွေပို့ပြီးတော့လှုပ်လာတာတော့တွေ့ရပါတယ်သို့တော် level ဘလောက်အထိခုနဆရာဦးချင်းမြင့်ပြောလို့ပေါ့ဒီတရားကတိအစတော့ရှိနေသေးတယ်လို့ကျွန်တော်ကတော့မြင်တယ်အဲကျွန်တော်အဲ့ဒီအားနဲ့ပတ်သက်ပြီးတော့အမေရိကန်ကလည်းဒီတရားရုံးနေနဲ့ဒီသူတင်တန်းပေးနေတာပေါ့နော်ဟိုအခု Europe law နဲ့ပတ်သက်ပြီးတော့တင်တန်းပေးနေတဲ့အဲလုတ်ပြီးနေတဲ့ဟိုရှိတယ်အမေရိကန်နေလာတဲ့ဒီတရားသူကြီးတယောက်ကိုကျွန်တော်မေးတယ်ဒီကိစ္စတွေကဘယ်လိုကြောင့်ဖြစ်တာလဲဆိုတော့သူကအဲ့ဒီတစ်ချက်ကိုတော့လည်းထည့်ပြောသွားသေးတယ်ဒီမြန်မာပြည်ရဲ့အဲလာတာနှုန်းနှိမ်ဘာမှုတွေဟာလဲဒါတကယ်ကြီးမားတဲ့ challenge လို့လေဟာဟုတ်ပါတယ်ကျွန်တော်တကယ်တရားသူ ကြီးတွေကိုသွားကြည့်တယ်တရားရုံးတွေမှာကြည့်တယ်ဒါကြတော့ပြောရရင်သူတို့ဟိုကြည့်ရတာဟုတ်စိတ်မကောင်းပါဘူးဟိုတရားသူကြီးတွေကရှိနေရှိတိုက်တဲ့အစဉ်အတန်းလူနေမှုအရိဟာမျိုးတွေမနေကြရတာတွေကလည်းကျွန်တော်တို့ရဲ့တရားရှင်ကြီးရဲ့လမ်းမမှုတွေရှိတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်ခုနအဲ့ဒါနဲ့ပတ်သက်လို့ဆက်သေးမိကြပါတယ်ခုနကကိုစင်ဝင်ထောက်ပြတဲ့ထဲမှာတရားကြီးဌာနတွေဘက်ကနေပြီးတော့ပြန်ကြားရေးခင်ဗျာမှာမပြီးနိုင်တာအဲ့တော့တစ်ချိန်တည်းမှာပဲတရားစီရင်တဲ့အပိုင်းတွေပါအခုဆိုရင်မကြခင်ကဖြစ်ခဲ့တဲ့ဗီတိုရီယာမှုဆိုတော်များလေးစိတ်ဝင်စားပါတယ်အဲ့တော့တရားစီရင်ရေးဘိုင်းတွေမှာကောပွင့်လင်းမြင့်တာမှုရှိပါရဲ့လားခင်ဗျာဥပမာဗီတိုရီယာမှုပြင်တခြားနိုင်ငံမှုတွေလည်းရှိပါတယ်
ဟုတ်ကဲ့ဟိုဥပမာပြင်ဒီမီဒီယာအဆက်ပေးတာတော့ပို့လာပါတယ်အရင်နဲ့စာရင်ပေါ့နော်အရင်ဆိုတာကျွန်တော်တို့ကဟိုစေအုပ်ချုပ်ရေးလက်ထက်ကကာလအထိဘာလန့်ပြောတာပေါ့နော်အာဒါပေမဲ့လည်းအဲဟိုတကယ်တင်းမီဒီယာဘက်ကနေကြည့်လို့ရှိရင်စိတ်ဟိုစိတ်ကျဉ်းနဲ့လာအောင်လားဆိုတော့အဲ့ဒီဟာတော့မဟုတ်သေးဘူးဟိုလိုအပ်မှုတွေရှိနေသေးတယ်ကျွန်တော်ခုနပြောလို့ပေါ့ဟိုသုံးပိုင်းစလုံးမှာအာလိုအပ်မှုတွေရှိနေသေးတယ်ဥပမာကျွန်တော်တို့ပြန်ကြိုင်းရှိနေရှိတယ်ဟိုတရားရုံးနဲ့ကြည့်မယ်ဆိုရင်ကျွန်တော်မြို့နယ်အစ်မ330ခိုင်အစ်မ80ကျော်ရှိမယ်လားတိုင်းနဲ့ပြည်နယ်မှာ14ခုပေါ့ဒီအရာရှိတွေအကုန်လုံးရဲ့ train လောက်တာမို့တော့အရာရှိတွေကအမှုဒီမီဒီယာတွေကို access ပေးနိုင်လားဆိုတော့မပေးနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့သူကဒီရရှိတွေကိုပြန်ကြားရေးတင်နှန်းပေးထားတာဒီရရှိတွေကနေရာတွေပြောင်းသွားရောအဲ့တော့ဟိုတကယ်ထုတ်ပြန်နိုင်တဲ့လူပေါ့နော်။တကယ်ကမီဒီယာနဲ့ထိတွေ့နိုင်တဲ့လူကနေတယ်မီဒီယာတွေကလိုက်လို့ရှိရင်သူတို့တွေကမဖြေခြင်းတဲ့ဟာမျိုးတွေဒါမျိုးတွေကလည်းရှိနေတော့မယ်။
ဟုတ်ကဲ့ခင်ဗျာအခုစေဝင်ဒီလိုင်းပေါ်မှာခဏနေပြပါဦးခင်ဗျာကျွန်တော်တို့ရှင်တူဖိတ်ခေါ်ချင်ပါတယ်စိုင်းအောင်ကျော်ဆန်းအောင်စိုင်းအောင်ကျော်ဆန်းပြုတ်ကြပါပါတယ်အဲ့တော့ကျွန်တော်ပေးစာတစ်ခုဖတ်ချင်ပါတယ်ဥတည်ငွေဆိုပြီးတော့ပေးထားတဲ့စာရှိပါတယ်သူကတော့ရေးထားတာကတရားစီရင်ရေးမှာတရားရုံးဥပဒေရုံးတရားစွဲအဖွဲ့တွေပါဝင်နေပါတယ်တဲ့ဒါပေမဲ့တရားစီရင်ရေးဆိုတာနဲ့တရားရုံးကိုပဲမြင်နေကြတာပါတဲ့ဆက်ပြီးတော့ရေးကအမှုစာဆစ်ပြီးဥပဒေရုံးကိုတင်ပါတယ်ဥပဒေရုံးကိုတင်ပြီးစစ်ဆစ်ပြီးတော့မှတရားရုံးရောက်တာပါတဲ့ဒီတော့ဒီ၃ဘွဲ့မှာတစ်ဖွဲ့ဘက်ကချိုးရင်းလို့ရှိရင်အမှုကအမှန်နဲ့ဝေးသွားပါလိမ့်မယ်တဲ့၃ဦးကမိမိရဲ့တာဝန်ကိုမချေပြွင်တော့တရားစီရင်ရေးကအားနည်းနေမှာဖြစ်ပါတယ်တဲ့ဒါဥတည်ငွေရဲ့အမြင်ဖြစ်ပါတယ်ခင်ဗျာဒါလည်းပတ်သက်လို့ဥချင်းမြင့်ဥတည်ငွေရဲ့အမြင်နဲ့ပတ်သက်လို့ဘာများသုံးသပ်ပြီးချင်ပါလဲ
အတရားရရင်တော့မှမှာလေအဲ့ဒါအမြင်တရားရရင်တော့ဖတ်မှာဒါလက်တွေ့ကြုံမှုတွေပုံကုန်တယ်သူပါလေသူအဲ့ဒါကိုတော့ကျွန်တော်လုံးဝထောက်ခံပါလေတရားဥတည်ငွေများဖြစ်နေတာမသိဘူးတရားစီအဲ့တော့ကျွန်တော်အစောဆုံးကလည်းကြားပလိခံထားပါတယ်အဲတရားစွဲဖွဲ့ကြီးကဘလူလဲဆိုတာရဲရဲဥပဒေရဲတရားစွဲဖွဲ့ကြီးကပထမစုံစမ်းထောက်လန်းရတယ်ဖန်ဆီးရတယ်မေးမြန်းရတယ်ပေါ့နော်ပြီးတော့သူ့ရဲ့သဘောထားကိုဒီကျွန်တော်15ရက်ဒီမှာတင်ရမယ်အမှုဆို3ရက်ကြိုးပြီးတော့ဥပဒေရုံတင်ရတယ်တလရမန်ယူထားတဲ့အမှုဆိုလို့ရှိရင်9ရက်ကြိုးပြီးတော့တင်ရတယ်ပေါ့အဲ့မှာဥပဒေရုံကသူ့ရဲ့ပြန်ကြားချက်ကိုပို့တယ်အဲ့ဒီမှာဘာပြဿနာဖြစ်လဲဆိုတဲ့အခါကျအောင်ရဲထွေးအမှုမှာဒီတရားစွဲဖွဲ့ကြည့်တဲ့ဒီအမှုကိုစစ်ဆိုးတဲ့ IO ခေါ်တာပေါ့ဗျာအမှုစစ်အရာကြီးက330လက်စားတယ်လက်စားတဲ့အမှုကိုဖျက်တာပေါ့ဖျက်ပြီးတိောက်တယ်အဲတိောက်ပြီးတိောက်တာလို့သူကတရားဥပဒေတော့ရောက်နေပေါ့ဗျာအဲဖျက်အမှုကိုဖျက်ပြီးတိောက်တယ်အဲသက်တည်ပြရမယ်တကယ်သိတဲ့လူတွေမပြဘူးမသိတဲ့လူတွေပြတယ်သိတဲ့လူတွေဟာရောင်းဝါးဝါလုပ်ကြည့်တယ်အဲ CCTV ကိပ္ပာရှိတာကိုမရှိဘူးအပြစ်နေတဲ့လူပြောတယ်အဲ့ဒီမှာပြစ်နေတဲ့လူပြောတယ်အဲ့လိုပေါ့တရားစွဲအဖွဲ့အစည်းကစပြီးပြက်တယ်ပြက်ခါလေဥပဒေကိုတင်လိုက်ကောခါဥပဒေရတဲ့အခါစပြန်အောင်တရားစွဲအဖွဲ့အစည်းရဲ့ဒါကရဲရဲ့တင်ပြချက်ပေါ်မှာအတည်ပြုလို့သူ့အပြုအဲ့မှာလည်းတစ်ခုရှိတယ်ရဲကသူပကံရထားပြီဆိုရင်သူပြည့်စည်ခြင်းတဲ့ပုံစံဖြစ်အောင်သူကကိုယ်ရင်းကဥဆောင်ပြီးတော့ဥပဒေရရှိကိုကြော့တာအဲ့ဒါဒါမှမဟုတ်သူကညွှန်ကြားတာပေါ့ဟာဥအဲ့ဥပဒေရရှိချင်တဲ့ဝင်လိုက်ရဦးဆိုဝင်တစ်ခါဝင်အဲ့မှာသူတို့လူချင်းတဲ့ပုံစံဖြစ်အောင်သူကလည်းကြံပေးပေါ့ဗျာအဲ့လိုရောက်သွားပြီးတော့ခါကြတော့ရောက်တရားလုံးရောက်သွားတဲ့ခါအမှုကပြက်နေဟောအစတွေအဖြစ်စစ်ထားတာဟုတ်တိုင်းမဟုတ်ဥရရတဲ့တိုင်းမင်းစစ်ထားတယ်အခုဗစ်တိုရီယာအမှုပါဆိုလဲဒီတိုင်းပဲဗစ်တိုရီယာပြောတဲ့အချိန်မှာဗစ်တိုရီယာလေးကပြောတဲ့အချိန်မှာအာကိုကိုညီပါတယ်သူ့ဘာဖြစ်တယ်ဆိုတဲ့အချိန်မှာအဲ့အချိန်မှာချက်ချင်းတစ်ခါဖမ်းဆီးပြီးတော့စတန်းစီပြီးတော့လူဆွဲပြခိုင်းတယ်လို့ရှိရင်နှစ်ဖက်လေးတိုင်းပြောတယ်အဲ့လိုကိုမလုပ်ခဲနဲ့မဆိုင်နာရင်လျှောက်လိုက်ပြီးတော့ဟွာလုံးနေတဲ့ခါကြတော့အဘူအဘူခက်ခဲတာပေါ့ဗျာအဲအဲ့အမျိုးကြီးချင်းဥပါပဲခုလိုလို့ဆက်ကိုကျွန်တော်တို့တပြီလုံးဝိုင်းတပြီလုံးဝိုင်းဆန္ဒပြရတယ်ဆိုတာလဲတဲ့ကိစ္စမဟုတ်ဘူးကအော်ရွတ်မှုတွေဒီတိုင်းပဲအတပြီလုံးပါလာတယ်အာနာပိုင်ကြီးပါလာတယ်သမရတီပါလာတယ်ဆိုတဲ့ကိစ္စတွေပါဒါတရားစွဲအဖွဲ့ကြီးတွေနဲ့အဲ့တရားစွဲအဖွဲ့ကြီးကိုထိန်းဖို့ပဲဥပဒေကအတော့ကို ရိုးအပ်နေသေးလို့နိုင်ငံတော်ကပီစုလူလူပြည်အလုံးမှာပါနေရတယ်ဆိုတော့အရင်မဒါအရင်လုံးဝကိုပွားစရာအကြောင်းမရှိဘူးအဲ့လိုတော့ဆိုင်ကြတော့တရားရုံးရောက်သွားတဲ့အခါအမှုကပြစ်သွားဖြစ်အဲ့ဒီပေါ်မှာတရားသူကြီးကအမတန်းကိုတော်ပြီးတော့မှတရားသူကတော့အာဏာရှိတာပေါ့အာဒီရုံရှိဆိုလို့ရှိရင်တကိစ္စနဲ့ပဲဆိုလို့လားဟိုသူတရားရုံးကယုံမေးဝင်မေးတာတော့အဲ့တကယ်ခဏခဏကြီးတော့စက်ဖက်လူတော်ကောင်းပေါ့ရုံးမွေးဝင်မိတာတို့သူကလေအဲတက်တေကန်တင်ကြချက်တွေပေါ်မှာသူဒီုံးကနေကော်ပီတောင်းကြည့်တာတို့ဒါသူကလည်းချစ်ချစ်နေရောသွားတာတို့ဒါလို့တရားရုံးသူကြီးရဲ့လုပ်ပိုင်ခွင့်အဲ့အရာကိုကြော်ဖို့ဆိုတာကလည်းသူကလည်းတော်တော်ဆင်ကျင်ရသေးတာသူတူလည်းတိုက်ထမ်းရနိုင်တယ်သူကဘယ်လူတွေကဖြစ်နေမှန်းမသိဘူးဆိုတော့အဲ့တော့အဲ့လိုတရားဆွဲအဖွဲ့အစည်းကဟလာနှစ်ပေါင်း30ကျော်လောက်ကျေးဇူးတင်ပါတယ်ပြက်လာတဲ့အပြစ်ကြီးရဗျာဒီနေ့အထိနော်ဒီနေ့အထိကျွန်တော်တို့ကမနေ့ရုပ်ကန်နေရသေးတယ်အဲ့ဒါကျွန်တော်လက်တွေ့ပါပဲဗျာဒါမှမဟုတ်ဥပဒေပြောတာမှတ်ပါတယ်လို့ကျွန်တော်ထောက်ခံပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဟိုကူစင်ဝင်းကိုတခါရက်ဆက်မိကြပါတယ်ခုနကဥတင်ငွေတို့နောက်ဆရာဥကြီးမင်းတို့ပြောသွားတဲ့အချိန်မှာပါပါတယ်ဥမာတော်တော်လေးထင်ရှားဖြစ်တဲ့အောင်ရွှေထွေးအမှုဗီတိုးရီယာအမှုဒီလိုအမှုတွေပေါ့နော် media coverage တွေပေးကြတယ်ရေးကြတယ်အဲ့တော့ media coverage နဲ့ပတ်သက်ပြီးတော့ media တွေရဲ့ရေးသားမှုတွေနဲ့ပတ်သက်လို့ရောတရားစီရင်မှာတစုံတရာရိုက်ခိုက်နေတာရှိလား media တွေရေးသားမှုနဲ့ပတ်သက်လို့ကိုစင်ဝင်းရဲ့အမြင်သိကြပါတယ
်အဲဟို media တွေရေးသားမှုဆိုရင်ကျွန်တော်နှစ်ပိုင်းပေါ့ဟိုကျွန်တော်တို့ရဲ့ traditional media ပေါ့နော် mainstream mediaအာရည်သားတာရဲ့ social media ရည်သားတာရဲ့အဲအကုန်လုံးတော့မဟုတ်ပါဘူးတချို့ဟာလေးတွေမှာတော့ကျွန်တော်ကတစ်ဖက်ကနေပြန်ကြည့်တာအားနည်းချက်ရှိတယ်ဥပမာ misleading ဖြစ်တာပေါ့နော်ကျွန်တော်တို့ကဘယ်လိုပဲဖြစ်ဖြစ်အဲတရားရုံးရဲ့အဲတရားချင်မှုကိုဟိုကျွန်တော်တို့ကစောင့်ကြည့်ရမှာပဲစောင့်ပြီးတော့ဟိုအနာမယ်သူ့ကိုတရားခံအဖြစ်နော်ဟို misleading ဒီဒီဟောပေါ့ကွန်တမ်ဆော့ကောမဖြစ်အောင်နေထိန်းရမယ့်ဟာတွေရှိတယ်တချို့ပိုင်းတွေတော့တချို့အဲ့ဒီအ ਨੇ စုပါအများတော့မဟုတ်ပါအ ਨੇ စုကကျူးတဲ့ဟာမျိုးတွေတွေ့ရတယ်အထူးသဖြင့် social media မှာရေးကြသားကြတဲ့ဟာမျိုးတွေအဲ့တော့ရှိတယ်နော်ဒါပေမဲ့အများကြီးဒီ media ရဲ့တူပုံဒီအားကောင်းလာတယ်လို့ကျွန်တော်မြင်တယ်။ဟိုအရင်တည်းဆိုင်အဲဘယ်ဟာမျိုးမှာတော့အခုတတိတွေ့ရလဲဆိုတော့ဟိုမှုကင်းဟိုအလေးထားပြီးတော့ရေးတဲ့ဟာမျိုးတွေမှာပဲပဲနေနေရေးတာဒီအလိုမျိုးပေါ့နော်ဟိုကိုထင်ရဆွဲပြီးတော့ရေးတဲ့ဟာမျိုးတွေတော့တွေ့ရလိမ့်ရှိတယ်အဲ့အဲ့ဒါကြီးကလည်းအန်ဩစရာကောင်းတာအဲ့ဒီဘုကင်းတို့ကလည်းထုတ်နေတဲ့ဟာတွေကလည်းအရင်ဟိုဘောအရင်တော့ရဲတွေကလည်းဒုက္ခကြတဲ့လူတွေပဲဒါပေမဲ့လည်းသူတို့ရဲ့ဟို journalism အားနည်းတယ်လို့ပြောရမှာပေါ့နော်တစ်ဖက်မှာလည်းသူတို့ဟိုအဲ့ဒီပတ်ဝန်းကျင်နဲ့ရင်းနှီးလာခဲ့တဲ့အခါကြတဲ့အခါကြတော့ဟိုသူတို့ကပို့ပြီးတော့ဥပဒေကိုဟိုမျက်ကွယ်သွားတဲ့ဟာမျိုးတွေဖြစ်တာပေါ့
ဟုတ်ကဲ့ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့ဥကြီးမြင့်လက်တခါလေးမိကြပါတယ်ဆရာဥကြီးမြင့်ခင်ဗျာအဓိကတော့မီဒီယာရဲ့ရေးသားမှုတွေဟာတရားစီရင်နဲ့တရားရေးပိုင်းဆိုင်ရာကိုစွတ်ဖက်နေလို့ရောရှိခံစားရပါလားဥကြီးမြင့်တို့ဥပဒေသမားတွေဘက်ကအမြင်
လုံးဝမခံစားရပါဘူးလုံးဝမခံစားရပါဘူးဒါမျိုးတစ်ခုရှိတာကမီဒီယာကျွန်တော်တွေ့ခဲ့တဲ့အတွေ့အကြုံရသူတို့ခရီးကမေးခွန်းမမေးတာဘူးဗျာမေးခွန်းမမေးတာဘူးဒီလိုသူတို့ပတင်ကြတတ်ဘူးပေါ့အဲ့ကြောင့်သူတို့ကျွန်တော်တို့ကပြန်ပြောပြသေးတယ်အမေမီဒီယာလောက်တာဘယ်လောက်ကြာပြီလဲဘယ်လိုသူတို့မေးရမှာဒီလိုမေးရမှာလေအဲ့လိုပြောအဲ့တော့ကလေးတွေကအတွေ့အကြုံလူတွေအတွက်ကြောင့်မလို့ဗရင်းတော့ကလေးတွေအားနေချက်တော့ရှိတာပေါ့ဗျသို့တော်လည်းမီဒီယာတွေကလည်းတိုင်းပြည်ကိုအသိပေးတာဒါမီဒီယာတွေမရှိလို့ရှိရင်ဒီမိုကရေစီပိုပြောက်သွားမှာပဲအဲ့တော့ဘသူကလဲဗထရုတ်တာမှန်တယ်ကိုအသိမှမပြူပြောပြောကျွန်တော်တော့အသိမှပြည့်ပဲပြပါလို့လည်းတိုင်းပြည်လည်းကျွန်တော်အပြစ်တရားခံရင်လည်းဘာလို့လဲဆိုရင်မီဒီယာတွေကနေပြီးတော့ထိမ့်မှတ်ပြီးမှသာလေတရားရုံးတွေဥပဒေရုံးတွေနော်ရဲတွေပြည်သူလူထုတွေအားလုံးဆင်ခြင်နိုင်တယ်အထူးသဖြင့်တရားရုံးတွေကမီဒီယာတွေရဲ့ရေးသားချက်တွေမီဒီယာကနေပြောဆိုချက်တွေကိုအတော့ကိုအလေးထားပြီးတော့ယူကြဆိုင်ရှိတယ်ဆိုတော့ကျွန်တော်သိရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ထပ်သရော့ရှိတူပီဇာဖတ်ချင်ပါတယ်ဥစိန်မောင်မေတီလာပါမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကဏ္ဍအားလုံးမှာ2008အခြေခံဥပဒေအရစစ်ဖက်ကလွှမ်းမိုးနေပါတယ်တဲ့2008ဖွဲ့စည်းပုံကပြီးတဲ့လုတ်ပိုင်ခွင့်ဆိုပြီးတော့စစ်ဖက်လုတ်ကင်မှုတွေကလည်းရှိနေပါတယ်တဲ့တရားစီရင်ရေးမှန်တိုင်မှာလည်းအမိန့်အာဏာတွေသုံးပြီးတော့စစ်ဖက်လို့တရားသူကြီးတွေဗျာဂတိနဲ့ဆုံးဖြတ်ပေးရတဲ့အဖြစ်အပျက်တွေရှိနေခဲ့ပါတယ်တရားဥပဒေအထက်မှာအာဏာသုံးသူတွေရှိနေလို့ rule of law မရှိတာ free of fair မဖြစ်တာတွေရှိနေ free and fair မဖြစ်တာတွေရှိနေပါတယ်တဲ့အောက်ကြေစားမှုတွေကလည်းရှိတယ်အာဏာပိုင်တွေကစွဲလို့ရင်စွဲရတယ်အရှုံးမရှိစေရဆိုတဲ့ဖိအားကကြီးပန်းနေပါတယ်တဲ့ မကြာမီရတွေ့ကြုံရတဲ့ကုဆင်းဝေးအမှုလိုမျိုးအမှုချုံမှာတော့လွတ်လပ်မှန်ကန်မှုရှိရှိနဲ့ဆုံးဖြတ်နိုင်တဲ့လင်းအောင်ပုံပြပြလေးတွေတွေ့ရတယ်လို့ဆိုရပါမယ်တဲ့အမှုမှန်တိစောင်းနိုင်ဖို့မှန်ကန်မျှတစွာဆုံးဖြတ်ကြဖို့သမ္မတကြီးကတော့မှသတိပေးလာရတဲ့အဖြစ်ရောက်နေပါတယ်တဲ့အာဂတိနဲ့ကျင့်ပြခြားစားရေးကော်မရှင်ကလည်းစောင့်ကြည့်ထင်းထင်းနေပြီဖြစ်လို့တရားရေးမှန်တိုင်တက်မှတ်လ ည်းတည်ထားပြီးတော့ပြောသွားပါတယ်အဓိကတော့ဖွဲ့စည်းပုံရလုပ်ပိုင်ခွင့်ရဆွတ်ဖက်နေတာရှိပါတယ်နောက်တစ်ဖက်မှာတော့အဲ့ဒီလေစာမှုတိုက်ဖြတ်ရေးကနေပြီးတော့စောင့်ကြည့်ထိန်းကုတ်နေပြီဆိုပြီးတော့လည်းပြောထားပါတယ်ဒါနဲ့ပတ်သက်လို့ဦးကြည်မြင့်ရဲ့အမြင်သိချင်ပါတယ်တုံ့ပြန်ချက
်အပြည်သူတွေရဲ့အမြင်ဆိုတာကတော့မှားခဲ့တယ်ဗျပြည်သူတွေကနှစ်ပေါင်များစွာ30 40ဖြတ်လာဖြတ်လာတဲ့ခါမှာအကောင်းကြီးအဆိုးတွေဟုတ်တာတွေမဟုတ်တာတွေသူတို့ကသဘောတရားနဲ့မဟုတ်ဘူးလက်တွေကြုံပြီးလက်တွေခံစားလာတယ်သူကအဲ့အဲ့ဆရာမိသားဆရာပြောတာလုံးဝမှန်တယ်အဲ့ရလည်းတရားရရင်လုံးပန်တာပဲပြည်သူတွေကအတန်ကိုကြာဒါအမှန်ပဲကျွန်တော်တို့ကလည်းပဲပြည်သူတွေကအတန်နားထောင်ပြီးတရားရုံးတွေမှာလက်ရှိလိုက်စာရိဖတ်အဲ့လိုလှုပ်လာတဲ့အခါပြည်သူတွေတက်ပဲလက်ပွန်းတရီးနေတဲ့အခါကျတော့ဒီတင်ပြချက်တွေကအမှန်ကြီးပဲဆောက်သွားတူရတယ်ခုနကပြောလို့ဘုရားတရီးရလည်းပဲသူ့ကိုဘုရားခရီးမဖိသေးဘူးပဲလို့အဲ့သူ့ရဲ့အကြီးကတရားစီကလာမိန်ကုန်းတွေမှာဆွေးနွေးပွဲတွေမှာစောင့်ကြောတာတွေအနည်းငယ်ကသတိပေးတာတွေအဲ့လိုဟာမျိုးကြီ
းဟုတ်ကဲ့
အဲ့လိုဟာမျိုးကိုပြေခါကြတော့သူတို့ငါအများပြောနေလားဆိုပြီးသူတို့ကြောက်တာပေါ့ဗျာနော်သူတို့ကိုယ်တိုင်ကကျွန်တော်တို့မီဒီယာတွေမှာဆက်စင်စာလောက်ရဆိုတော့ကိုဆက်စင်စာလောက်ရဆိုတော့ပဲတရားသူကြီးတွေကလည်းအဲ့လိုဟွာတွေကြည့်ပြီးတော့တရားဘေးကိုကြည့်ပြီးတော့ဆက်စင်စာလုပ်ပြီးတော့ချနေရတဲ့အမှုတွေရှိနေတယ်ဆိုတာကိုလည်းတွေ့ရတယ်ငွေကြေးရတော့ဗျာကျွန်တော်တို့နိုင်ငံကအရန်ကိုနေလုံးပါလေလာစားတွေကဆိုတော့လည်းပဲလာတာပြထပ်တိုးပေးမယ်ဆိုရင်ကုန်စည်နှုန်းကပြက်လာအောင်ပါဆိုတော့စီးပွားရေးကောင်းအောင်နဲ့ကုန်စည်နှုန်းတွေကျမှာပဲအားလုံးခံစားရလေ။တော့မိဒီယာဆရာပြောတာပတ်ပါတယ်တရားရကလို့မှတ်ပါတယ်ပြည်သူအတမှာလို့ပြောထောက်ခံပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season အချိန်လေးဆီသွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ရှင်နေယူအကြီးမြင့်တဲ့ဒင်းသာဆရာကုစေဝင်းရဲ့ပါဝင်တန်တော်ရှင်တွေအားလုံးကိုလည်းကျေးဇူးများကြီးပါတယ်ခင်ဗျာ။ချူတော်ရှင်တွေကိုအချိန်ရောက်ကျွန်တော်တို့မခေါ်ယူလိုက်နိုင်တာကိုလည်းတောင်းပန်ပါတယ်ခင်ဗျာ။ကျွန်တော် daily life season ကိုတော့ဒီမှာပဲညနာခွင့်ပြီးပါခင်ဗျာ။
ခလုတ်သူမခင်ပြူရနေသူကုသညုံအစီအစဉ်တင်ဆက်တဲ့တိုင်းလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00နာရီအထိလိုင်းဒိုမီတာ3051တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်ကတည်းကပြောပြပေးပါဦ
း Grand Bahama ကျွန်းမှာအင်အားကောင်းကောင်းနဲ့တိုက်ခတ်နေတဲ့Dorian Hurricane Monet ဟာဒီကနေ့မှာတော့ American ပြည်အောင်စု Florida ပြည်နယ်ဘက်ကိုရွေ့လျှားလာနေပါတယ်။ Monet ဟာလေတိုက်နှုန်းတနာ195 km နှုန်းနဲ့တိုက်ခတ်နေပေမဲ့အခုအခါမှာပြင်းအားအဆင့်3ထိရော့ချ short ချသတ်မှတ်ထားပါတယ်။အရင်ကပြင်းအားအဆင့်5ထိတိုက်ခတ်ခဲ့တဲ့ Monet ဟာအခုအခါမှာအားလျော့လာပေမဲ့အလွန်အန္တရာယ်ရှိနေသေးဖြစ်ပြီးတော့ Florida ကိုတနာ2 km နှုန်းနဲ့ရွေ့လျှားလာနေတယ်လို့ American Hurricane Center ကပြောပါတယ်။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကသူ့ရဲ့ဥရောပသမဂ္ဂကနေခွဲတဲ့ရေးမဟာဗျူဟာကိုပါလီမန်ကလက်မခံဘဲပယ်ချမယ်ဆိုရင်လာမယ့်အောက်တိုဘာ14ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့တောင်းဆိုကောင်းတောင်းဆိုမယ်ဆိုပြီးတော့ထိတ်တန့်ဗြိတိန်အရာရှိတယောက်ကပြောပါတယ်ဥရောပသမဂ္ဂနဲ့သဘောတူညီချက်မရဘဲဗြိတိန်ခွဲထက်မဆိုရင်ခွဲတဲ့ရေးအစီအစဉ်ကိုဆိုင်းထားဖို့ဝန်ကြီးချုပ်ကိုဖိအားပေး Johnson ရဲ့ Conservative Party ဖွဲ့ဝင်တွေကိုယ်တိုင်အတိုက်ခံနေတဲ့ပေါင်းပြီးတော့လာမယ့်အင်္ဂါနေ့မှာမဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေပါတယ်နောက်ဆက်ရှိခုနှစ်ဒီဇင်ဘာလကစပြီးတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ခြင်းကစလို့အစိုးရစစ်တပ်ကဒီပြင်ပနဲ့အဆက်ဆံဖြတ်တောက်ပြီးတော့ထိန်းသိမ်းမှုညှဉ်းပန်းနှိပ်စက်မှုနဲ့အဲ့လိုထိန်းသိမ်းထားခြင်းမှာတည်ဆုံးခဲ့ရတဲ့ပတ်သက်လို့အလွန်ဆိုးရင်ကြောင့်လူခွေးဆိုင်ရာကျွမ်းကျင်သူတွေကပြောကြားလိုက်ပါတယ်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဒီလိုဆက်ဆံဖြတ်တောက်ပြီးတော့ဖမ်းဆီးတာတွေကိုဆုံးသက်ပြီးတော့ဖမ်းဆီးခံရသူတွေအနေနဲ့ရှေ့နေငှားပြီးတော့ခုခံပိုင်ခွင့်စတဲ့တရားမျှတစွာအမှုရင်ဆိုင်နိုင်ရေးအခြေအနေတွေရှိရမယ်လို့လည်းကုလသမဂ္ဂဒီအရာရှိလူခွင့်ဆိုင်ရာကျွမ်းကျင်သူတွေကပြောပါရခင်ဗျာ
တည်ရင်ချင်းချက်ကိုကိုအောင်ပြညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရင်မကမခင်ဖြစ်တွေ့ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Peter Hanley ဖြစ်ပါတယ် VOA American အတန်မနဲ့ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနဲ့6နာရီနဲ့9နာရီထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 3905တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါThank you.
This program has come to you from the Voice of America, Washington.